2022ခုနှစ်မေလ15ရက်စနေနေ့ညနေပိုင်းသဘောတရားရေးအပိုင်းပြိမတ်တာသင်္ဃချမ်းအခန်း6မှာပါတဲ့ကမ္မထံပိုင်းဒီကမ္မထံပိုင်းကိုသင်ယူလေ့လာကျင့်သုံးခြင်းဆိုတဲ့ခေါင်းစဉ်နဲ့ဘုရင်တို့သင်လာတာကုသိုလ်ရေအနုတ္တိ10ပါနုဒ္ဓတိ7ပါးအကြောင်းပြောတယ်မနေ့ကတော့အနုဒ္ဓတိ၄စာပြောတယ်အဲဒီထဲမှာဗုဒ္ဓံနုဒ္ဓတိကိုတည်တံတကထပ်ပြောပါဗုဒ္ဓံနုဒ္ဓတိပြောတဲ့ဘိုင်မှာလည်းမပြီးသေးဘူးဗောဗျာမနေ့ကဗုဒ္ဓံနုဒ္ဓတိပြောတဲ့ဘိုင်မှာနည်းနည်းပဲပြီးသေးတယ်အဲဒီဗုဒ္ဓံနုဒ္ဓတိဘိုင်မှာခွင့်လို့ဆက်ပြောမယ်မနေ့ကကိုရှိအဲဒီဘုရားဘုရားကုံတော်ကိုပါဆိုတာလေးပြန်ပြမယ်နော်အဲဒီဗုဒ္ဓံနုဒ္ဓတိဘိုင်မှာရဟန်းပြီးတော့သမ္မာသမ္ဗုဒ္ဓောအရဟံရဲ့အဓိပ္ပာယ်အမနီယ၅မျိုးဘုန်းကြီးခွဲခြားပြခဲ့တယ်။ပြီးတော့သမ္မာသမ္ဗုဒ္ဓရဲ့ဂုဏ်တော်ကိုလည်း၃မျိုးပေါ့ဗျာ။ဒီကကျော်လာတဲ့အတိုင်းဘုန်းကြီးရေးပြ။အဲ့ဒါတွေလည်းရအောင်ကြက်ထားနိုင်ကောင်းတယ်။အဲ့ဒါတွေရအောင်ကြက်ထားရင်ဘုန်းကြီးတို့ဘယ်လိုနေရာမျိုးကောင်းလဲဆိုတော့တရားတွေပါရီအထုတ်တယ်ခက်ခဲတဲ့ရှိလာရင်တုံချလို့ရတယ်နောက်ဆုံးအချိန်နောက်ဆုံးပေါ့ဗျာနောက်ဆုံးထွက်သွဲချိန်လေးဘုရင်လင်းပြောရင်အဲ့ဒီလိုချိန်ကာလမျိုးတွေတခြားကမ္မထန်တွေဝိပဿနာကြီးဘလောက်ရှုရှုအနာဂတ်မဖြစ်သေးရင်တော့ဒီဟာဒီကိုသိခံဖို့တော်တော်လေးခက်တယ်နာဂတ်ဖြစ်သွားရင်တော့ဒါသိခံမှနိုင်တော့ပေါ့လေအဲ့ဒီအောက်ကိုဆက်ကြည့်မယ်အရံပုံတော့ဂုံတော့ပြီးတော့သမ္မာသမ္ဗုဒ္ဓဂုံအဲ့ဒီဒီဟာလေးတွေရအောင်ကျက်စီချင်တာအဲ့ဒီလိုယောဂအောင်နဲ့သိခံစားလာပြီဆိုလို့ရှိရင်ဒီဘုရားဂုံတော်တွေရှည်ရှည်လေးတွေအပြည့်စုံကျက်ထားရင်ပေါ့လေအဲ့ဒီဂုံတော်လေးတွေဆင်ញံနှလုံးသွင်းရင်ဘုရားရုပ်ပါတဆူဆူအာယုံပြည့်ဆင်ញံနှလုံးသွင်းတက်တာလေဗျဘုန်းကြီးတွေ့ကြုံရလူမမာတွေကိုဘုန်းကြီးဒါကိုလှုပ်ပေးတာများအကဝိဇ္ဇာဆရဏတံပံတော့အဲ့ဒီဆက်ကြည့်မယ်နော်ဒီဂုံတော်လေးတွေနည်းနည်းတော့ခက်တော့ဗျာရအောင်နော်ကြည့်ရအောင်ဒီမှာဝိဇ္ဇာဆရဏတံပံတော့နော်အဲ့ဒါလေးဒီနေ့ပြောမယ်ဝိဇ္ဇာကတခုဆရဏတခုဝိဇ္ဇာကတော့အတိညာဆရဏကျင့်တာပြီးတော့ဝိဇ္ဇာတံပံနာဆရဏတံပံနာဒီလိုနှစ်မျိုးပြောနိုင်တော့ပေါ့ဝိဇ္ဇာဆိုတာဘာလဲဆိုတော့ဝိဇ္ဇာဉာဏ်၃ပါးဆရဏဆိုတာဘာလဲဆိုတော့ဒီမှာဆရဏဝိဇ္ဇာတော့နှစ်မျိုးခွဲတာပေါ့ဗျာဝိဇ္ဇာဉာဏ်၃ပါးဝိဇ္ဇာဉာဏ်၈ပါးဆရဏကျကျင့်တာအကျင့်15ပါးဘုန်းကြီးရဲ့ဒီဘုရားကုံတော်မတ်စုအောက်မှာလည်းပါပါတယ်အဲ့တော့ဒီတိုင်းမဲ့နားထောင်တာလည်းတော့ကိုယ့်အကူဖတ်လို့ရအဲ့ဒါပဲဘုန်းကြီးပြန်ပြောပြောဝိဇ္ဇာဉာဏ်၃ပါးဝိဇ္ဇာဉာဏ်၃ပါးဆိုတော့ဘာတွေလဲဆိုဘုန်းကြီးတို့ပုရိအားဒါလူတိုင်းကြားဖို့နေရနော်ဘုရားရှင်ကတရားတွေကျင့်တော့ပရမဇုံဉာဏ်ရတဲ့ဉာဏ်ပေါ့ဗျာနေမွေမိဒေဝဗုဒ္ဓမှာအောင်းနေပုရိမရှင်၄နိုင်၄သုံးနေ၁၀နေပေါ့၄နေ၆နိုင်ရနေပြီးတော့၁၀နိုင်ထီရောအဲ့ဒီအတွက်မှာပုဗ္ဗေနိဝါဒနုဒတိပုရိအားဆိုတော့ပုဗ္ဗေနိပုဝါပုဗ္ဗေနိဝါဒနုဒတိဉာဏ်ရှိရှိဘဝကနေခဲ့ဘူးဖြစ်ခဲ့ဘူးတဲ့ဘဝပေါင်းများစွာပြန်လေအောင်မေဆင်ញင်နိုင်တဲ့ညာဘုန်းကြီးတို့ဆိုတဘဝမှာပြန်မမြင်နိုင်ဒီကျုပ်ပုဂ္ဂိုလ်ကြီးအာဝတ်ကောင်းတယ်နော်နှစ်ဘဝသုံးဘဝလောက်ဒီမြင်တာတွေတွေ့ဘူးတဲ့ဘုန်းကြီးရဲ့ငယ်စရာဘုန်းကြီးတော်ကတော့ပြန်တော်မူသွားပါသူလည်းသုံးဘဝလောက်မြင်တယ်ခါတလေဘုန်းကြီးသူ့အကြောင်းအရာပြောပြပါဟိုစာရေးဖို့တိတိကျကျငငယ်တို့ကသူကခဏခဏပြောကြတယ်သူအကြောင်းနဲ့နောက်ကြီးတဲ့အခါမှာဘုန်းကြီးဒီရောက်နေတော့ပြန်တော်မူတာပေါ့လေတရင်ကလည်းမရတော့ဘာမှပြန်မပြန်သေးပြန်တဲ့အချိန်ကျသူပြန်တော်မူသွားတယ်။ဖခင်ကကြတော့ဒီလိုဘဝကြီးအများကြီးပြန်မြင်တယ်။ဖခင်မဖြစ်ခင်ဘဝတွေရောဖခင်ဖြာရိတ်ဖြာရိတ်မရခင်ဘဝတွေပေါ့လေဖခင်မဖြစ်ခင်ဆိုရင်ဖြာရိတ်မရခင်ဘဝပေါင်းများစွာလည်းမြင်တယ်ကြရဲရပြန်တော့ဘဝပေါင်း948ဘဝအကုန်ပြန်ပြင်းတော့အကုန်ပြန်ဟောတယ်အဲ့ဒါပုဗ္ဗေနိဝါဒနုတိဉာဏ်လို့ခေါ်ပါတယ်ပုတိဒီကဒိဗ္ဗစကုဉာဏ် မေဇီမယံဆိုတော့ဆယ်နာရီနဲ့နှစ်နာရီအတွင်းပေါ့ညဆယ်နာရီနှစ်နာရီအတွင်းအဲ့ဒီအတွင်းမှာပဲဒိဗ္ဗစကုညာရတယ်နာမျက်စိကဲ့သို့ဘလောက်ဝဲဘလောက်သေးသေးမြင်နိုင်တဲ့ညာမျိုးရအဲ့နှစ်နာရီနဲ့၄၆နာရီအတွင်းပေါ့ဗျာအဲ့ဒါကြောင့်အာတဝခယညာကိလေသာကုန်ခန်းစေတာဓာတမညာရတယ်အဲ့ဒီညာတွေကမနည်းပြောခဲ့တယ်နော်အမတမ္ပုတော်ကုန်ပါဗျာရတ္တမညာရမှဓမ္မတညာရရတ္တမညာရနဲ့အရတ္တဘုံညာတန်းရမယ်ပိစကဏညာရမယ်ပြီးတော့သဗ္ဗညာညာအဲထိုင်နေတိုင်းနဲ့တန်းရတော့တဝိထိပြီးတော့ဖြစ်မှာပေါ့ဗျာဘုံညာမညာဘုံညာတော့တဝိထိပိစကဏညာတဝိထိသဗ္ဗညာတဝိထိဒီလိုတော့ဖြစ်ပါတယ်ဒါပေမဲ့လို့တိတ်ညာနဲ့ပေါ့ဗျာတန်းရတော့ဒါဝိဇာညာ၃ပါဆုံးလို့ဆရာတော်ကြီးပြောလဲဒီဝိဇာညာ၃ပါကြာဖို့တယ်။နောက်ဝိဇာညာ၈ပါးဆိုရည်ညာ၃ပါးပေါ်မှာနောက်တာထပ်ပေါင်းလိုက်တာပါ။ဝိပဒနာညာတို့စေတောပရိယညာတို့မနောပိယတိညာတို့ဒိဗ္ဗသောတာညာတို့ဣတိဝိဒညာတို့နောက်ဒီဘုရားကုံတော်မှတ်စုတယ်မှာပါတယ်နော်အခုတော့ဒီတိုင်းမှာနားထောင်တာ။ဝိပဒနာညာဆိုတဲ့အကြောင်းကိုတရားထုတ်တဲ့ခါကျရင်ဝိပဒနာညာနေဖြောင်းအထုအထုခုံးခဏခဏတိုက်တွန်းတာဒါဝိဇာတမ္ပါဏเนาะဝိဇာပါရမီဝိဇာမျိုးစေ့ပါရမီပေါင်းလို့တရားထုတ်တဲ့အခါကျဝိပဿနာဉာဏ်ဉာဏ်ဖြစ်အထောက်ဝိပဿနာဉာဏ်ဆိုတာတော့ယုံ난တရားတွေအပေါ်မှာအိသဒုက္ခအနတ္တမြင်တာပါပဲဟိုပဲဝိပဿနာဉာဏ်ဖြစ်ဖြစ်ယုံ난တရားတွေပေါ်အိသဒုက္ခအနတ္တမြင်တဲ့ဉာဏ်ကြီးပါပဲအဲ့ဒါဝိပဿနာဉာဏ်လို့ခေါ်တယ်တမ္ပတ္တဉာဏ်နေပြီးတော့ဘုန်းကြီးဘယ်တိအောင်သွားမလဲဆိုတော့အနုလောမညာတန်ဟောပေါ့နော်အဲ့ဒီတန်အဲ့ဒီတန်အောင်ကတော့ဒါအိသဒုက္ခအနတ္တယုံ난တရားအိသဒုက္ခအနတ္တမြင်တဲ့ဉာဏ်ကြီးပဲဒါမျိုးဖြစ်အောင်ထောက်ရတယ်အဲ့တော့ဉာဏ်၈ပါးပေါင်းတာကနောက်တဲ့ဉာဏ်၅ပါးပေါင်းလိုက်တယ်ပရမပုရိယာဆိုဉာဏ်၃ပါးအဲ့ဉာဏ်၃ပါးနောက်တဲ့ဉာဏ်၅ပါးထပ်ပေါင်းမယ်ဝိပဿနာဉာဏ်စေတောပရိယာဉာဏ်သူများစိတ်ကိုသိနိုင်တဲ့ဉာဏ်မျိုးမတော်မရည်ဒီဉာဏ်ဒီခန္ဓာကိုယ်ပုံစံမျိုးတခြားခန္ဓာကိုအများကြီးဖန်ဆင်းတာရှင်စုလပန်လို့လို့ပေါ့နော်ရှင်စုလပန်ပေါင်းများစွာဖန်ဆင်းပြဖရာအဲ့ဒီအများကြီးဖန်ဆင်းနိုင်ပြီးတော့ဒိဗ္ဗသောတဉဏ်ဘလောက်ဝေဝေဘလောက်သေးသေးကြားနိုင်တဲ့ဉာဏ်မျိုးအဋ္ဌိဝိဒဉာဏ်မြေလျုံမိုးပြန်တဲ့ဉာဏ်အဲ့ဒါဉာဏ်ပေါ့နော်အဲ့ဒီမှာဘုန်းကြီးတို့ဗမာဆန်စကားတွေကရောနေတာဇံပိန်ဉဟောလားဇံပြန်နေဇံပြန်လို့မရဘူးเนาะပိန်ဉတကိုးမှပြန်လို့ရဘုန်းကြီးတို့ကစကားတွေကရောပြီးတော့ပြောတာရှိတယ်เนาะတော့ဘာဇံပြန်နေဇံပြန်နေဆိုအဲ့တော့ဇံကပဲပြန်နိုင်လို့ဇံကပြန်နိုင်ဘူးအဲဒီတစ်ခုတည်းမှာငြိမ်းနေထိုင်းနေထိုင်းနေတဲ့ဣရိယာပုတ်နဲ့ငြိမ်းနေမတ္တရနေမတ္တရနေဣရိယာပုတ်စိတ်တရားဘေးမသွားဘူးဒီအာယုံမှာကပ်ပြီးစူးစိုက်ကြနေတော့သူကအိယဘုတ်ဒီပါလုံးမှာဖြစ်နိုင်တယ်ဇန်တော်ဈဉာန်ရှောင်းရင်းနဲ့လည်းဘေးအာယုံမရောက်ဘူးဒီအာယုံမှာပဲငြိမ်ဖို့ကပ်နေတယ်အဲ့လိုမျိုးချိန်ဟိုလျှောက်မှန်နေလျှောက်မှန်နေတဲ့ဒီအာယုံမှာကပ်ငြိမ်ဖို့ကပ်နေတဲ့သဘောမျိုးပဲအဲ့ဒါလို့ယောက်ဘုန်းကြီးတို့တခါတခါမှာယောဂီတွေတင်တတ်ပါတယ်ဘုန်းကြီးတို့ဟိုနမိတ်ရလာပြီအမေရဒီလင်းနမိတ်လေးရလာဈဉ္ဉံချောင်းရင်းနဲ့လည်းကတ်လို့ရတယ်လေဒီလင်းနမိတ်လေးဘယ်လိုကတ်ဆိုဘုန်းကြီးတို့သင်ရဈဉ္ဉံချောင်းရင်းနဲ့ဝင်းလေးထွက်လေးမှတ်တဲ့ဆိုတော့လင်းနမိတ်ရလာပြီဈဉ္ဉံချောင်းချောင်းချင်းတမ်းမမြင်ခဏမတ်တရမတ်တရပြီးတော့လင်းနမိတ်လေးပေါ်လာပြီးဆိုနာတိဝမှာလေးလေးပြောက်တော့လင်းနမိတ်ဒီလင်းနမိတ်လေးပဲမျက်စိကိုတိတ်မဖွင့်လို့မမြင်လို့အသားလေးအသည့်လေးကတ်ပြီးတော့ရှောင်းနေတညာလုံးရှောင်းလို့ရဒီလင်းနမိတ်နဲ့နော်ကိုလင်းရောင်လေးနဲ့ကိုဘိုးကတော့ဖရာရနာဒီတက်တာတယ်ဘုန်းကြီးတို့တမန်ပုဂ္ဂိုလ်တွေတောင်းအိမ်မှာဈဉ္ဉံချောင်းရင်းနဲ့ဒီနမိတ်ပုံမှာကတ်ထားနိုင်တယ်ဒီဖရာတို့တကယ်အရိယာသူတို့ဇံပင်ရင်ရတဲ့ပုဂ္ဂိုလ်ကသူကတမန်တိတ်အာကောင်းတော့အကောင်းတော့ဈဉ္ဉံလျှောက်လဲဒီပုံမှာပဲကတ်ပြီးလျှောက်လို့ရတယ်တညာတော့တနေတော့နော်အဲ့လိုပါမီတူးရှိတဲ့ပုဂ္ဂိုလ်တွေအဲ့တော့ဝိဇာဉဏ်သုံးပါဝိဇာဉဏ်၈ပါးဆိုတော့နောက်ထပ်ဉာဏ်၅ပါးနဲ့ပေါင်းတော့လို့၈ပါးပေါ့ဗျာဒါလေးမှတ်ထားမယ်ဒါကတော့ဉာဏ်နေပြီးတော့မှဆရဏဆိုတာ15ပါးရဲ့ဟိုဘုန်းကြီးတို့ဆရဏ15ပါးရေးတဲ့ခါမှာတော့ခွဲခြားပြမထားဘူးပေါ့နော် အဲတော့လောလောကူမှတ်ချင်တော့သူတို့ကောင်းဥစ္စာ9ပါးရဲ့နောက်ပြီးတော့ခြေခံကြည့်ရမယ်တရား4ပါးရဲ့နောက်ဆန်း4ပါးရဲ့ပေါ့ဗျာအဲ့ဒါဆရဏ15ပါးပဲနော်ဒီနေ့အဲ့ဒါလေးဘုန်းကြီးဒီမှာဆောင်းပုံလေးအဲ့တော့ဘုန်းကြီးတော်ပေါ့ဒီတပေကံပြည့်ကြီးနေတဲ့သစ္စာတော့အဲ့ဒါလေးခဏပြတာမယ်တပေကံပြည့်ကြီးနေတဲ့သစ္စာတော့ရေးရလေးဘုန်းကြီးပြမလို့နော်ဒီကံပြေကြီးနေတဲ့ဆရာတော်ရေးထားတဲ့စာလေးပြအဲ့ဒီမှာသူကဆရာတော်ရဆောင်းပုတ်လေးနဲ့ပြတာဆရဏ15ပါးဆိုတာကိုကိုကူးလေးရပါကိုကူးကြည့်လိုက်ပါနော်အဲ့ဆရဏ15ပါးဆရာတော်ရေးတာဆရဏ15ပါးဘာတွေလဲဆိုတော့ကြည့်လိုက်သူကတော့အခြေခံကျင့်ဝတ်တရားတွေရင်ပြတာသီလစောင့်လေနော်အိန္ဒိယထိန်ရစေနာ15ပါးတွေ့နော်သီလစောင့်ဒီအိန္ဒိယထိန်ရအာရမတိုင်းတာကူဒီနိုကြရှိလေသီလစောင့်ထိန်ရတော့ပေါ့ဒါလေဒီတော့ဒါကိုသီလစောင့်ဒီတော့သီလတံဝရခေါ်တယ်သီလစောင့်လေနော်စေနာ15ပါးသူကစောင့်ပုတ်လေးရေးတာပြီးတော့အိန္ဒိယထိန်ရဒါအိန္ဒိယတံဝရနော်အခုဆိုရင်ဓမ္မကြီးတို့ဘုန်းကြီးတို့ယောဂီတို့သင်္တန်းတို့သင်္တန်းသားတွေတခါတော်မတွေရောဘုန်းကြီးတို့နေကြပထမဘုန်းကြီးတို့ကြာယဟန်သီလပေါ့နော်သီလဆောင်နေဆိုဘုန်းကြီးတို့ယဟန်သီလပြည့်စုံအောင်လုပ်啊နောက်သီလတွေက၄မျိုးလောက်ရှိတာဟုတ်အာဇီဝပါရိသုတ်တွေသီလရှိတဲ့ပစ္စကနဆင်ញင်ပြီးနော်သရူပါရိသုတ်တွေသီလဆိုတော့ကမ္မထမိုက်မှာလာလိမ့်မယ်အဲ့ဒီ၄မျိုးထဲမှာနှစ်မျိုးလောက်တော့အနည်းဆုံးပြည့်စုံလို့အိန္ဒိတရားထုတ်တဲ့ခါကျကိုခုနဥပုပ်သီလယူထားတဲ့၉ပါးဆို၉ပါးပြည့်စုံလို့၅ပါးဆို၅ပါးပြည့်စုံလို့ဘုန်းကြီးတွေကယဟန်သီလပြည့်စုံတော့အဲ့ဒါသီလဆောင်လေအိန္ဒိထိန်ရမျက်စိနားလျာကိုစီဒီအိန္ဒိကလည်းထိန်ရတယ်မထိန်မနဲ့ရှောက်ကြည့်နေယောဂီတရားမရနာဒီဟာတွေကမြင်တဲ့အာယုံမှာလွတ်သွားတယ်အဲ့ဒါခြေခံသီလလေခြေခံကျင့်ဝတ်အဲကြောင့်အိန္ဒိယထိန်ရသီလဆောင်ထိန်ရတဲ့တရားတရားနဲ့ဆောင်ထိန်ရတယ်အိန္ဒိယထိန်သိဆောက်ရှောက်တော့တတိနဲ့ထိန်ရတော့တတိနဲ့ထိန်သိဆောက်ရှောက်အာရမတိုင်းတာကသူအစာရဘောဓနာမတ်တင်ညူတာလာလို့မြတ်ဖြာရှင်ရဦးလာလေးပြောတော့ဒါတွေထပ်ပြောနော်အစာတော့ကိုပြည်နော်ဗိုက်တင်းနေအောင်ဆိုင်းနေငိုက်နေနော်အိငိုက်နေများနော်ဘုန်းကြီးတို့ငငယ်တော့ကဘာစီမှာသွားထုတ်တော့ရဟန်းပစ္စာသာသင်သားဘောကဆင်းရဲတယ်လေဒီငငယ်တော့ကရေးစရာပြပြောတာရှိတယ်ဘာလဲဆိုတော့ဆုံးခံပြန်လာတန်းကတစ်ခွက်မှမပါဘူးအဲ့တော့ဘာပြောလဲဆိုတော့တန်းကမပါလို့ဒီနေ့ငါသက်သက်လို့စားမယ်ဒီလိုပြောမပါလို့ပြောတာဘာမှကိုမပါစားရင်လို့စားတာမဟုတ်ဘူးတန်းကမပါလို့အဲ့လိုပြောတဲ့ခါမျိုးတွေရှိရိတ်တာတွေကြတယ်အဲ့ဒီအချိန်မှာမာစီဆော်လိုကြီးကဘုံတောက်နေချိန်ဒါဘုံကြီးရဲ့ချိန်လူတွေတန်းနေတွေ့တာအပေါ်တာဘုံကြီးတို့သွားအာထုတ်တဲ့ခါကျတော့ဘဲတန်းကအဲ့ရောက်မှစားတော့သွန်းနင်းကစားတော့ဗျာအာယုံနဲ့အများကြီးစားနေစုံလဲစားစားပြီးငိုက်တာအဲ့တော့တကယ်ကြီးတော့စားတာရှိသေးတယ်သူကဘာပြောလဲဆိုတော့ဟေ့ဥပဒိတာကတရားထိုင်တဲ့ခါကျတော့ဒီစောစောသွားမထိုင်နဲ့အများသောရင်ဒီရိတ်တာတွေမှာမှာကြာနေရာတတ္တမမာစီမှာတော့မရှိဘူးဖောက်တော်ရတဲ့ကြာနေရာတတ္တမမှာထေစင်ဝါလိုက်နေရာချပေးတယ်။ဥမာတော့ညာတော့ဥတုနေရာထိုင်ကြတော့များပါအဲဒီလိုအဲ့တော့သူကဘာပြောလဲဆိုတော့တရားထိုင်တဲ့ခါကြရင်လည်းရှေ့ရသွားမထိုင်နဲ့နောက်ကထိုင်ပြီးတော့လည်းအချိန်ကိုသူများတဲ့စွားမထိုင်နဲ့ပြီးမှနောက်ကြပြီးထိုင်ပေါ့အာစွန်းစားပြီးချိန်နေစဘာလို့လဲဟာသူများကြိုက်တာဒီကြီးတော့ရည်ရတယ်ကွာသူအကောင်းများပြောဆောင်မသူများငိုက်တာကြည့်ဘုရားမှတ်တာမဟုတ်သူများငိုက်တာကိုကြည့်အောင်အဲ့လိုအဓိကတော့ဒီအစားတော့ပေါ့ဗျာတအားကြီးစားလို့ရင်လည်းပဲဘိုက်ကတင်းပြီးတော့နေလို့မကောင်းဘူးအိတ်ချင်နေတာများတယ်တက်ကြီးတဲ့ပုံကိုယ်တွေမေးကြည့်လိုက်နော်သူကများရုံနဲ့စားတယ်အသက်ရှည်တဲ့ပုံကိုယ်မေးဘိုက်ကိုတင်းအောင်မစားနဲ့ဆိုတာမျိုးပြောတယ်ကိုကြီးပါကြီးဆိုနှစ်နာပြသူကို90ကို100ဝန်းကျင်လောက်ရှိနေသူဆိုဘိုက်ပြောင်းမစားနဲ့ဒါမျိုးပြောမစားဘဲနဲ့လည်းမနေရဘူးเนาะဒီယောဂီကမြတ်တောင်စားတယ်ဘောဓနာမတ်တင်ရင်မစားဘဲနေပြန်လဲ အစာစားပြီးတော့ရှုမှတ်လို့မကောင်းဘူးအနားရနဲ့စားခြင်းတွေပေါ့ဘယ်လိုမှမှတ်လို့မနိုင်ဘူးမြတ်တာရောစားတယ်အဲ့ဒါကိုဘောဓနာမတ်တင်ညူတာပြီးတော့သိမသိချင်းချင်းစားတယ်နော်သူကညံလို့တယ်ကုဒီချိန်မှာကြတော့ယောဂဆိုးတွေလည်းဖြစ်များတော့ကိုယ်နဲ့သင့်တော်တဲ့စားစားမသိတဲ့စားစားသိရတာပေါ့ဒီမှာရှောင်းနေလဲပါတော့နော်ရှောင်းနေတော့အများဆုံးသိတဲ့တာမန်ပုဂ္ဂိုလ်တွေကသိဖို့ခက်တယ်ဘာဖြစ်ဖြစ်ကိုယ်နဲ့သင့်တော်မဲ့စားစားကိုယ်ကျမ်းမာရင်လည်းညီညွတ်တဲ့စားစားမြတ်တာရောစားပါဘောဓနာမတ်တင်ညူတာအဲ့ဒါမှဆရဏကျင့်လို့ရတယ်အဲ့ဒါမှမရှိရင်ဆရဏကျင့်လို့မရဘူးမစားဘဲနဲ့နေကြည့်ပါကျင့်လို့မရဘူးဘိုက်တင်းနေရင်လည်းကျင့်လို့မရဘူးကိုယ်နဲ့မတည့်တဲ့စားစားစားကြည့်ပါလားဘိုက်တရားဩဂလိဇာနာရာလို့ဩရာအနာကျင့်လို့မရဘူးအဲကြောင့်ဘောဓနာမတ်တင်ညူတာဆိုတဲ့စကားလုံးကကျဲတယ်ပြီးတော့အဲ့ဒီအာဟာရကမဘောဓနာမတ်တင်ညူတာဖြစ်မှဇာဂရိယနုယောဂဆိုနူးနူးကြာကြာနေနိုင်တာအဲ့အိမ်နေနေပါနော်ထတာကြောက်ကြလုံးလာရှိတာဘုလို့ဆိုမလဲဒါဇာဂရိယနုယောဂခေါ်တယ်ဒါကိုဆရာတော်ဘုရားကြီးကသီလစောင့်လीเนาะအိန္ဒိရီထိန်ရအာဟာရမှာတိုင်းတော်ကိုဒီနိုးချရှိလျက်ဆောင်းမလေးကောင်းပါလေဆရာတော်ဘုရားကြီးမိန်တာပြီးတော့မှဟီရီဥတ္တပသုတပညာတတ္တာတတိဝီရိယဆိုဒါကသူတော်ကောင်းဥစ္စာ9ပါးပဲချုပ်ပြောတယ်เนาะမှတ်ထားရင်လွယ်လွယ်လေးပဲသူတော်ကောင်းဥစ္စာ9ပါးမှတ်ထားလိုက်ဟီရီဥဒဘတတာသူကတော့ဆောင်းပုတ်တိုင်းကိုကြိုက်တယ်လို့မှရှိတာသရသီလတရာတတိဟီရီဥဒဘသုဒ္ဓပညာဝိရတိလို့ရှိတယ်ဒါပေမဲ့ဒီမှာတော့ဆောင်းပုတ်နဲ့ကြိုက်အောင်နိုးကြရှိလျက်ဟီရီဥဒဘသုဒ္ဓပညာသုဒ္ဓကသုဒ္ဓမြညာပညာဒီမှာသုဒ္ဓသုဒ္ဓမြညာပညာကြဒါလည်းဝိပဿနာဉာဏ်ပညာပဲဒါလေးမှတ်ထားနော်ဒီပညာကဟိုဝိဇ္ဇာဘက်မှာလည်းဝိပဿနာဉာဏ်ပညာပါတယ်ဆရဏဘက်မှာလည်းဝိပဿနာဉာဏ်ပညာပါနှစ်ခုလုံးပါနေတယ်ထူဆန်းတာကဒီပညာကဘာပညာလဲဝိပဿနာပညာလို့မှတ်ထားမယ်နော်ကိုယ့်ကိုယ်မှတ်ထားဝိပဿနာပညာနော်ဒါကြောင့်ကိုဆရဏကျင့်တဲ့ခါကျလည်းဝိပဿနာဉာဏ်ဖြစ်အောင်ရှုရတယ်နော်ဒါကြောင့်ခွန်ကြီးတို့ခဏခဏတိုက်တွန်းကဝိပဿနာဉာဏ်ဖြစ်အောင်ယူရှုအောင်ခဏခဏတိုက်တွန်းအဲ့ဒါကြောင့်ခွန်ကြီးတို့လည်းအဲ့ဒါအတိုင်းလုပ်ပါဒီဆရဏမျိုးစေးလဲပါမဆရဏမျိုးစေးကအောင်မြင်မအောင်မြင်နေဆိုတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုဘူးမှဆရဏမျိုးစေးအောင်မြင်တာဝိပဿနာဉာဏ်မရှုဘူးဖြစ်အောင်မရှုဘူးနဲ့ဆရဏမျိုးစေးမအောင်မြင်ဘူးအဲ့ဒါပြောချင်တယ်နော်ဒါဟိရူဘသုဒ္ဓပညာသရတိလသံတရတတိဝိရိယဒါသူတော်ကောင်းဥစ္စာ9ပါးနောက်ပြီးတော့ဒီမှာဆရဏတစ္ဆန်5ပါးမှာရူပဇံ4ပါးတိပါနဲ့စတုတ်ကာနီနဲ့ပြောတာတိခပုဂ္ဂိုလ်ဆိုရင်ပရမဇန်ဒုတိယတတိယစတုတ်တဇန်ဆိုတဲ့ရူပဇန်၄ပါးအဲ့ဒါဆရဏ15ပါးပဲပါရုတ္တသဇန်၄ဝဆရဏ15ဒါဘုန်းကြီးတို့တပြေကံပြည့်ချင်းနေတရားတိဆရာတော်ရေးတဲ့ဆရဏ15ပါးပဲเนาะဒါလေးလည်းကိုယ့်ကိုမှတ်ထားတော့ဒီမှာဘုန်းကြီးကဘာပြောစရာရှိလဲဆိုတော့ဒီဆောင်းပုလို့ရပြီเนาะအဲဆောင်းဝေးရကိုင်းပိတ်လိုက်တော့နောက်တော့ဟိုဘာလို့ပြောရင်လဲခုနဘုရားကုံတော်ကိုပါကိုပြန်ပြောမယ်အဲဘုရားကုံတော်ကိုပါတွေကဝိဇာဆရဏတံပံတော်နော်ဒါကိုပြန်ပြောမယ်နော်ဝိဇာအပေါ်ပြန်တင်လိုက်တကယ်အေးဒီမှာဝိဇာဆရဏတံပံအဲတော့ဒီမှာရှိနာကဝိဇာညာသုံးပါဝိဇာညာ၈ပါအတိညာကညာကရှိရရောက်နေဆရဏနောက်ကရောက်နော်အကြဘုန်းကြီးတို့စာသံပေသံတိတ်ဆန်းနေ။ဒါတော့ဘာပြောချင်တာလဲဆိုတော့ဘုရားကြတော့သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်။ဘုန်းကြီးတို့တွေကြားရလို့မဟုတ်ဘူးနော်။သိတာတွေကများနာကျင့်တာကနည်းနေ။အဲ့လိုမျိုး။အမှဆိုပါတော့ပဌံ24ပစ္စည်းပစ္စယနေတာပစ္စယတွေတာအကျင့်လည်းရတာအကျယ်လည်းရ။ဒီအိဗယ်တွေသိလား။ဒီအိဗယ်တွေသိတဲ့အတိုင်းကျင့်လား။မတည်လည်းမတည်ဘူးကျင့်ဖို့လည်းမလွယ်ဘူးတော်တော်ခက်တယ်ဒါကဒုတိယညာဘိုင်းမှာပေါ့ဗျာပစ္စယပရိကညာဘိုင်းမှာပရိစ္ဆသမုပ္ပါဒရားတော်ခုဘုန်းကြီးတို့ပါဟောလိုက်ကြတော့ပြောလိုက်ကြတာကျင့်လားဆိုတာမေးစရာရှိတယ်နော်ဒ ဒါဒုတိယညာဖြစ်အောင်အကြောင်းအကျိုးသိအောင်ကျင့်တဲ့ညာပိုင်းတစ္ဆာလေးပါးတရားတော့မသိဘူးလားသိကြတာတကယ်ကျင့်ကြလားဆိုတော့ကျင့်တာနည်းတယ်သိတာတွေကများဖះကြအဲ့ဒီလိုမဟုတ်ဘူးနော်သိတဲ့အတိုင်းကျင့်တယ်ကျင့်တဲ့အတိုင်းသိတယ်အဲ့ဒါကိုဝိဆိုင်တာတန်ပါတော့ဒါကိုဘုန်းကြီးဒိဗတ်တမျိုးနဲ့ပြောပါတယ်နော်ဒီထဲတော့ရေးမတောက်ဘူးဝိဇာစရဏတမနောအတိနဲ့ကျင့်တထထဲကြောင်ကျင့်ကြံတော်မူပြီသောမြတ်စွာဘုရားဒါလေးမှတ်ထားမယ်နော်ကိုယ်ကိုရှိမှဝိဇာစရဏတံပံတော်အတိနဲ့အကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူပြီသောမြတ်စွာဘုရားအဲ့ဒါဆိုပို့ရှင်းတယ်ဒါကြတော့ဒီထဲမှာရှိတဲ့ဝိဇာညာသုံးပါးဝိဇာညာ၈ပါးစရဏ၁၅ပါးပြည့်စုံတော်မူသောမြတ်စွာဘုရားဒါသာသံပေတံနဲ့တိတ်နားလည်ဖို့ခက်တယ်ခုနကြဖို့နားလည်တယ်ဝိဇာစရဏတံပံတော်အတိနဲ့အကျင့်တထတဲ့ကြောင့်ကျင့်ကြံတော်မူ၏သောမြတ်စွာဘုရားအဲ့ဒီလိုလည်းမှတ်ထားမယ်နော်အဲ့ဒါဆိုရင်ပို့ပြီးတော့မှတ်ပြီးနော်ဒီဝိဇ္ဇာစရဏတမ္မာနာနဲ့ပတ်သက်ပြီးတော့ခွင့်ရနောက်တစ်ခုဗာပြောလို့ရသေးလဲဆိုတော့နော်လောကမှာတချို့ကအသိဉာဏ်ရှိတယ်အကျင့်တရားမရှိဘူးတချို့ကြတော့အသိဉာဏ်လည်းရှိစရဏလည်းရှိဒါမျိုးတွေရှိတော့တကယ်လို့လူတွေကအသိဉာဏ်သာရှိပြီးတော့အကျင့်တရားမရှိဘူးဆိုရင်ဘာလို့လဲဆိုရင်တရားမဲ့လောက်တတ်တယ်တရားမဲ့လောက်ပြောတတ်တယ်လောက်တတ်တယ်အဲ့ဒါမျိုးသူများကိုတဏှာဆောက်ရောက်မှမသိဘူးကုညီရကောင်းမှမသိဘူးနော်နားမလဲဘာဖြစ်လို့သူကအသိဉာဏ်သာရှိတယ်အကျင့်တရားမရှိဘူးအဲ့လိုလူမျိုးတွေဟုတ်တညာရောအကျင့်တရားမရှိဘူးဆိုရင်တော့အဲ့ပုဂ္ဂိုလ်ကဘာမှကိုပြောစရာဘာမှကိုတုံးလို့မရဘာမှကိုသူနားမလဲတော့အတညာရောအကျင့်ရောရှိတဲ့ပုဂ္ဂိုလ်မှဂျာတော့နော်သူကကိုယ်ကတရားရှိနော်ရှိနေတယ်သူကကြိုးမဲ့ပြုမဲ့လုံနေမဲ့မြင်နော်တဏှာတော့သူတော့မကောင်းတာလုံတော့သူတော့ခံတော့မှာပဲသူမကောင်းတာပြသူတော့ခံတဏှာစိတ်အဲ့ဒီအကျိုးမဲ့တွေကလွတ်တော်တန်းနေမြတ်ကူညီပေးတယ်အကျိုးရှိအောင်ဆောင်ရွက်ပြုမြင်ပေးတယ်ဒါဝိဇာနဲ့စရဏပဲနော်အကြောင်းမို့ဘုန်းကြီးတို့အဲ့ဒီလိုဖြစ်အောင်ကျင့်ဖို့လိုတယ်နော်နှစ်ခုလုံးပေါ့လေအတိတရားလည်းအတိညာလည်းရှိရမယ်ပြီးတော့ကျင့်လည်းကျင့်ရမယ်ကျင့်မှအတိညာရမယ်အတိညာရှိမှလည်းပို့ပြီးကျင့်ပြတာပေါ့ဒီကတော့ကျင့်ရမယ်ကျင့်မှအတိညာရှိမယ်အခုခေါင်းတို့သိတာတွေကစာသီးတွေများတယ်တကယ်တော့လက်တွေကျင့်ကြံလို့သိတာမျိုးမဟုတ်ဘူးဒါမျိုးမှတ်ထားမယ်နောက်တစ်ခုဒီမှာဗာဆက်ပြောမလဲသူကတော်အဒီသွားကြမှာနော်သူကတော်ကြတော့ဒိဗေ၅မျိုးဖွင့်ထားသူကတော်တင့်နေတော့အရိယာမဲ့ဥတော်သွားခြင်းရှိတော်မူသောမြတ်စွာဘုရားအရိယာမေရသွားရင်မညံရသွားရင်မညံရရင်ဖိုးလညံနဲ့တန်းရတာပေါ့ဗျာအရိယာဖြစ်သွားတော့မညံရသွားတဲ့ပုဂ္ဂိုလ်ကသွားဖို့လာဖို့နေဖို့ထိုင်ဖို့ပြောဖို့ဆိုအင်မတန်ကြီးညိုစရာကောင်းတယ်ထွင်းချက်ပေါ့ဗျာတချို့ကျဆိုင်ဝါနာမပယ်နိုင်လို့ပြိလိန်တော်ကိုဆမ္မထေကြီးလို့ဆိုရင်ဒါနတ်တိချစ်ခင်တဲ့ရမအေရတဲ့ရပြီမယ်လို့ဝစီခကြံညံပြောတဲ့ဟဲ့ဝတ္တလဟဲ့ဝတ္တလခေါ်တဲ့ဟာတော့မပြောက်ဘူးပေါ့များသောအားဖြင့်ကြံတဲ့အမှုရာတွေကတိမ်မွေးတတ်ပါအကုန်လုံးကကြီးညိုပေါ်ရာဆောင်းတယ်။ဘုန်းကြီးတို့တာဏတမန်အကြောင်းနေခဏခဏပြန်လေ့လာကြည့်ပေါ့။ရှင်သာရိပုတ္တရာတို့ရှင်မောဂ္ဂလရှင်သာရိပုတ္တရာရှင်မြတ်ကြီးကြည့်လိုက်။ရှင်အသတိမထေပိဿဝေငါဝူရီကရှင်အသတိမထေတွေ့မြင်တော့တခါတန့်ကြီးညိုတာ။သူကလည်းသိဉာဏ်ရှိတော့ဒီပုဂ္ဂိုလ်သွားပုံလာပုံနေပုံထိုင်ပုံတိတ်ကြီးညိုစရာကောင်းတာပဲ။လိုက်မိတာပဲ။ရှင်ဖျားရှင်ဖျားရဲ့ဆရာဘုရားပါလေရှင်ဖျားဘာတရားတွေအထုတ်ပါလေဒါသူ့ရဲ့အမွေအရာကြည့်ပြီးဆုံးဖြတ်သွားဟောတရားဟောတယ်တရားဟောလိုက်တော့သောတပန်ဖြစ်သွားတယ်သောတပန်ဖြစ်သွားတော့တီတီငိမ့်ငိမ့်နဲ့ပြန်လာတယ်အဲတငယ်ချင်းကောလိတရှင်မာမောက္ကလနော်ရှင်သာရိပုတ္တရာအလောင်းဥပါဒိတပြန်လာတွေ့တော့ဟာငါတငယ်ချင်းခရိုင်းနဲ့မတူဘူးသွားပုံလာပုံနေတိမ်ပွေးလာတေချောင်းတော့သူတရားရလာပြီမေးတာတကယ်မင်းတရားလားဟုတ်တယ်အဲ့လိုပြောင်းသွားတယ်နော်အဲ့ဒါမှတ်ထားဦးအများကြီးပါပဲဗျအိမ်မှာ ခဏခဏပြောပြတာရှိပါသေးတယ်ပါလေဆိုဟိုစိတ်တထေကြီးတို့အကြောင်းစိတ်တတန်ယုံအများကြီးဟောတာရှိတယ်အဲ့ဒီစိတ်တထေကြီးဆိုရင်လေပစ္စဝေငါဟုတဲ့ကမဟာနန်းဆိုတဲ့အထေမြတ်တွေ့တယ်တွေ့တော့တန့်ကျင်ညိုလာပဲသူရသွားဝင်လာဝင်နေဝင်ထိုင်ဝင်နေကြည့်ပြီးအဲ့မှာတရားနာတော့လေတရားရတာပဲနော်အများကြီးပဲအဲ့လိုနဲ့ဒီဒီအရိယသူတော်ကောင်းတွေတွေ့ပြီးသွားပုံလာပုံနေကြည်ပြီးတော့ကြည်ညိုပြီးတော့အကျိုးများလာတယ်။အဲ့ဒါပါလေသူကတော်တင့်နေတော့ရိယာမေဟုတော့သွားခြင်းရှိတော်မူသောမြတ်စွာဘုရား။အဲ့တော့ဘုရားဆိုရင်တော့တာမန်ပုဂ္ဂိုလ်တွေအများကြီးတာလုံးတော့ဗောဗျာ။မညာဖုန်ရန်ရသွားတော့ကြည်ညိုပေါ်ရကောင်းပုံနေအများကြီးပဲတချို့လာစုံစမ်းကြတာတွေရှိတယ်။နေမျိုးစုံစုံစမ်းနေဒီတဲ့ဘုန်းကြီးဒီနေ့တုတ်တက်တုတ်တောင်ကြည့်ပြပါသေးတယ်။အဲဒီတုတ်တက်တုတ်ဆိုရင်ဒီဘောလေးမှာပါပါတယ်။မစ္စည်းမပါဏာတာပါဠိတော်ထဲမှာပြမာယုတုတ်ဆိုရှိတယ်။အဲဒီမှာကျတော့ပါတွေ့လဲဆိုပြမာယုကတကယ်ဆရာကြီးပေါ့ဗျာပံပေါက်ခတ်ဆရာကြီး။ကလေးတွေကိုပညာသင်ပေးတဲ့ဆရာကြီးပဲ။ဆရာကြီးကဒီမြတ်စွာဘုရားပွင့်ထောပေါ်ပေါက်တဲ့နာမည်ကြီးတော့သူတပည့်ဥဒ္ဒရာလူလင်းသွားပြီးတော့ကြည်ခိုင်းတာ။ဆုံးသာခိုင်းတာဖေရဆိုဘယ်လိုအင်္ဂါလက္ခဏာကြီးနဲ့ရှိတယ်အဲ့တော့ဥဒ္ဒရာလူတွေကဘလောက်ကြောင်ဖေရသွားပြီးလိလာခုနှစ်လသွားပုံလာဖို့နေပုံထိုင်ပုံလက္ခဏာအကုန်ကြီးငယ်စစ်ဆေးတာပဲသူတို့ရဲ့အတတ်ပညာအဲပြီးဆုံးသွားအကုန်လုံးတွေးလာတဲ့ကသူ့ဆရာကြီးကုန်ပြန်လျှောက်တာပဲသွားပုံလာဖို့ကျင်းညိုဝေရကောင်းတယ်အဲ့မှာဆရာကြီးကသူ့ဘယ်ပြောတာနေပြင်ဂျင်နတ်ပီတီဖြစ်ပြီးတော့တခါတည်းအဲ့မှာကြောတာပဲအဝေးရနေပြတပည့်စီရင်ခံစားနေကြည့်သူကိုယ်တိုင်တွေ့ဦးတာမဟုတ်အဲ့မှာနမောတတ္တဘုရားတော်ဓာတ္တသမ္မာသမ္ဗုဒ္ဓတ္တဆိုခရောတာနောက်ပိုင်းမှာတော့ဘုရားနဲ့တွေ့ပါသူလည်းဘုရားနဲ့တွေ့တရားရဒါပါလေဆိုတော့မြတ်စွာဘုရားသွားဝင်လာဝင်နေတယ်နေဖို့တိုင်းမို့ဘယ်သူကဘယ်လိုပဲလာစစ်စေးလေးကြီးညိုလေးစစ်စေးခံနိုင်တယ်ဘာဖြစ်လို့လဲဆိုတော့သူကဘုရားရှင်ကအရိယမဉ္ဇဉ်ဘုံညာတကယ်ရတယ်တကယ်ရသွားတကယ်ကြီးညိုစရာကောင်းတယ်ဒါမှတောင်းဘုရားတို့တွေလည်းဒီတိုင်းပဲရဟန္တာငါပဲဖြစ်ဖြစ်မျိုးသားပဲဖြစ်မျိုးသမီးပဲဖြစ်ဖြစ်တရားရသွားအဲ့ဒီပုဂ္ဂိုလ်ကဒီလိုပဲသူမှကြီးညိုဝယ်ကောင်းတယ်လို့လို့ပြည့်စုံတာဒါတင့်တယ်တယ်လို့တုံးတယ်ဗျာသူကတော့ကောင်းသောနိဗ္ဗာန်သို့ကြွားတော်မူသောမြတ်စွာဘုရားကိလေသာတွေကုန်ခန်းသွားတော့တန်စရာဝဆင်းရဲလွတ်ပြီးတော့နိဗ္ဗာန်ကြွားတော်ဗျာဒီဘုရားရှိခိုးတွေကမှာပါပါတယ်ပရိနိဗ္ဗာန်တော်သောဘဂဝါပရိနိဗ္ဗာန်နာယဓမ္မံဒေတိတိဒါဘုရားဟောပါဠိတော်เนาะဘုရားဟောပါဠိတော်မှာအတိဘေရတော့မနေ့ဘုန်းကြီးတို့မနေ့ဘုရားရှိခိုးကြတော့ဗောအတိဘေရမာစီဆရာတော်ကရေးတယ်ဟောတာကဘုရားရှင်ကိုယ်တိုင်ခေါ်တာနော်အဲ့ဒီဟာလေးလေးဒီဟာလေးတွေလည်းအာယုံပြုပြီးတော့ကတော်လို့ရင်တော်တော်ကောင်းတယ်သူကကြီးညိုစရာတိတ်ကောင်းနော်ပရိနိဗ္ဗာန်တော်သောဘဂဝါပရိနိဗ္ဗာန်နာယဓမ္မံဒီသေတိကြီးညိုဝေရအတန်လေးနဲ့အေတီရိငိငိနဲ့ဆိုပြီးတော့သူ့ရဲ့အတိဘယ်အားလေးဆင်ញံနှလုံးသွင်းပြီးကတော်လို့ရင်တော်တော်လေးကိုကြီးညိုစရာကောင်းတာအာဘုန်းကြီးတွေတော်တော်များများလည်းပြောတယ်နော်ဒီဟာလေးတွေနားလေတဲ့ပညာရှင်တွေပရိနိဗ္ဗာန်တော်ကိလေသာခတ်သိလုံးစုံငြိမ်းပြီသည့်ဖြစ်၍ပရိနိဗ္ဗာန်နာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာခတ်သိငြိမ်းကြပါစေခြင်းကြောင့်ဘုရားရှင်ကိုယ်တော်ကိလေသာငြိမ်းပြီးသွားတဲ့အခါကျတော့ကိလေသာတွေကိလေသာဇတ်သိမ်းတော့ဘဝတွေမဖြစ်တော့ဘူးဗျာငြိမ်းသွားတော့ပဲကြွားတာနိဗ္ဗာန်ကြွားသွားတော့ငြိမ့်တဲ့ငြိမ့်တဲ့နိဗ္ဗာန်ကြွသွားတယ်။ပြီးတော့သူကြွသွားတဲ့အချိန်ဘုန်းကြီးကလည်းသင်ပြပေးခဲ့တယ်။အဲ့ဒါကောင်းသောနိဗ္ဗာန်သို့ကြွသွားတော်မူသောမြတ်စွာဘုရား။ခါရီလေးကြတော့ဘုန်းကြီးတို့လူမျိုးတွေကလောကအကျိုးတွေလည်းပြောမှသဘောကျ။တခါရီကတော့ပွားပြင်းအောင်ပေါ့ဗျာ။တချို့လူငယ်လေးတွေကြတော့အာဆရာတော့ဘာကုန်းတော့ပွားရင်ကောင်းမလဲ။ဒါမျိုးတွေကမေးတာရှိသေးတယ်။အဲ့ဒီခါကျသူတို့နဲ့ပတ်သက်တာလေးတွေပြောဘာလို့ချင်တာတော့ဘာလို့နေရတော့လို့မေးရ။ခရီးသွားခြင်းနဲ့ဆိုရင်ဟောခရီးသွားတဲ့ကအန္တရာယ်ကင်းအောင်တနိုင်ငံကသွားခြင်းနဲ့ဆိုရင်အန္တရာယ်ကင်းခြင်းနဲ့သွားခြင်းသူကတော့ကောင်းသောနိဗ္ဗာန်သို့ကြွသွားတော်မူသောမြတ်စွာဘုရားဒီဖျားကုန်တော်ဘွာ ပြီးတော့မေတ္တာဝါဒီလိုပြောပြရကဲလို့အင်တာဗျူးတွေပါတယ်ကိုကပြောကျင်တယ်ဆိုရင်တချို့ပုဂ္ဂိုလ်ကအဲ့လိုမျိုးတွေရှိသေးတယ်เนาะဒီမှာကြတော့စီတီဇင်ဖြေတာတို့အလုတ်အင်တာဗျူးတွေတို့အဲ့လိုမျိုးဒါကြဒီသူကတော့ဒီမှာတော့စကား6ခုလူနိုင်တော့နှခုကသာတင်းတို့နှခုကသာတင်းတို့စကားဟုတော့ပြောဆိုတော်မူသောမြတ်စွာဘုရားဒါမှမဟုတ်သူကတော့ကောင်းသောစကားကိုဆိုတော်မူတာတော့မြတ်စွာဘုရားအင်တာဗျူးတွေပါလို့လုပ်မဲ့ခြိုင်တော့သူကတော့ကောင်းသောစကားကိုဆိုတော်မူတာတော့မြတ်စွာဘုရားညဘွားကွာဒီလိုတိုက်တွန်းရတာပေါ့ဗျာပြီးတော့မေတ္တာဖို့အဲ့ကျမှသွားအလိုပြောရဘာဖြစ်ဖြစ်ဒီကုံတော်လေးတွေကိုညံထဲမှာမြင်အောင်ဆင်ခြင်ပြီးဘွားပေါ့ဗျာအဲ့ဒါဆိုရင်တော့အကျိုးသက်ရောက်မှုရှိတာပေါ့နော်နောက်သူကတော့ပေပြီးသောကိလေသာတို့ထံသို့တဖန်ပြမလာပဲကောင်းစွာကြွားတော်မူသောမြတ်စွာဘုရားမြတ်စွာဘုရားကိလေသာတွေပယ်ပြီးဆိုလုံးဝပယ်ရလေတံပြမဖြစ်တော့တခါတလေဘုန်းကြီးတို့ယောဂီတွေတချို့ပုဂ္ဂိုလ်တွေကဘလို့ဖြစ်တာလဲကိလေသာတွေကုသနာမှာမပယ်သေးဘူးရှားသမဆုံးဖြတ်တာနဲ့ကျင့်တတ်တာတွေရှိတယ်တချို့လည်းကိုယ့်ကိုထင်ကြီးတာတွေရှိတယ်အဲ့လိုမျိုးမဟုတ်ဘူးနော်ကိလေသာစိတ်ပယ်ညာရရင်များသောအားဖြင့်ကိုယ့်ကိုသိပါတယ်ကိုရတဲ့မဉ္ဇဉ်ဖွဉ္ဇဉ်သိတယ်နေပစ္နိဗ္ဗာန်ကိုဆင်ញံလို့ရတယ်ပစ္စုကနာဉာဏ်ပိုင်းမှာတော့သင်္ညိုဆရာကြီးကဒီချို့လည်းဆင်ញံနိုင်တယ်ဒီချို့မဆင်ញံနိုင်ဘူးဒီကိလေသာပယ်တဲ့ကိလေသာကိုတော့ဒါတော့ဒီချို့မဆင်ញံတော့ဒီချို့ဆင်ញံနိုင်တယ်ပြောတယ်ဆုံးလို့ဆရာတော်ကြီးတို့ဘာလို့သူရေးထားဆိုတိကျရေးထားတယ်သူတိကျရာရတာပြောတာအော်ဘယ်နည်းပဲရမှာဘာညာရတယ်ဘယ်နည်းပဲရမှာဘာညာဒီကြကြရေးထားတယ်ဒါမျိုးသိလို့ရေးတာပေါ့နော်ပယ်ရဲ့အဲ့လိုသိသွားရင်ဒါဒီကိလေသာပြန်ဖြိုးထုံးစားမရှိဘူးကိုကရှားသမဆုံးဖြတ်ပေးတာမကျေနပ်နဲ့ကိုကိုယ်တိုင်သိလို့မြင်တာမျိုးကအဲ့ဒါသိကြတယ်ဟောဆုံးဖြတ်ပေးပြီးတော့တကယ်မရတဲ့ခါကျဒုက္ခတွေဖြစ်အဲ့ဒါမျိုးလေအဲ့ဒါမျိုးမဖြစ်အောင်နောက်တစ်ခုကတော့သူကတော့ဒီပင်္ဂရာမြတ်စွာဘုရားခြေတော်ဤမှာဆိုရင်ဗောဓိမာဏထီအောင်ပါရမီဖြည့်အောင်ကောင်းစွာကြွားသွားတော်မူသောမြတ်စွာဘုရားပါရမီအများကြီးပေါ့ဗျာတခါတလေဒီကျုပ်ပုဂ္ဂိုလ်များကိုခွင့်ပြုရတယ်ဘုရားစုပန်တယ်လို့ပြောတယ်နော်ဘုရားစုပန်ရင်ဘုရားဖြစ်ကျင့်ရတယ်ပါရမီ10ပါးနော်အကျင့်က10ပါးအကျယ်30အပြာ30ပေါ့ဆွန်ကြီး9ပါးဒါတွေသိတာဒါလည်းမသိဘူးအဲ့လိုမျိုးမလို့အောင်နော်ဘုရားဖျားစုပန်ရပါတယ်စုပန်ခွင့်ရှိတယ်ဒါပေမဲ့လို့ဖျားဖြစ်တဲ့ကျင့်စဉ်တွေပါရမီတွေနားလည်အောင်လုပ်တဲ့ချို့ဘုန်းကြီးလေးတွေတွေ့ဘူးတယ်ချို့လူတွေချို့ပုဂ္ဂိုလ်တွေဖျားစုပန်နဲ့စုပန်နဲ့ပြောတယ်ပါရမီကလည်းမသိဘူးပါရမီဆိုတာဘာလဲဆိုတော့နော်ပါရမီ7ပါးရှိတာပေါ့ဒါနပါရမီသီလပါရမီနိက္ခမပါရမီနော်အဲဒီပါရမီ7ပါးဒါနသီလနိက္ခမပညာဝိရိယခန္တီတလီသစ္စာဒိဋ္ဌံမဒိဋ္ဌံပါဠိရဲ့မေတ္တာဥပေက္ခမတ်ဆရာပါရမီ7ပါးဒီဆိုပြီးတော့ဆောင်ပုံလေးတွေရေးထားနော်ဒါနသီလအဲ့ဒါလေးရေးပြအောင်ဒါနနော်ပါရမီ7ပါးဒီတိုင်းပဲပြောတဲ့တိုင်းလိုက်ရေးဒါနဝိလနိက္ခမပညာပါရမီ7ပါးပါရမီ7ပါးပါရမီ7ပါးပြပါဓမ္မပါရမီ7ပအဲ့မှာနော်ပါရမီ7ပါးအောက်ကနေခွင့်ပြုဒီမှာပါရမီ7ပါးရေးပြမယ်နော်ကိုယ့်အကိုပဲကုရေးလိုက်ပါရမီ7ပါးမှာဒါနသီလနော်ဒါနသီလဒါနသီလဒါနသီလပြီးတဲ့အခါကျတော့နိက္ခမပညာနည်းနည်းလေးခွင့်ရထောင်းရေးနေနော်အောက်ချရေးနည်းနည်းခက်နိက္ခမပညာနိက္ခမပညာနိက္ခမပညာဒါနသီလနိက္ခမပညာဝိရိယခန္တိ ဝိရိယခန္တီနော်ဒါနပါရမီသီလပါရမီနိက္ခမပါရမီပညာပါရမီဝိရိယခန္တီနော်ခန္တီဝိရိယပါရမီခန္တီပါရမီဝိရိယခန္တီပေါ့ဗျာနော်ပြီးတော့မှတလီသစ္စာဒါလေးတွေနည်းနည်းသိစေချင်လို့တလီသစ္စာတလီသစ္စာပါရမီဒိဋ္ဌံပါရရဲ့ဒိဋ္ဌံပါရဒီသစ္စာဒိဋ္ဌံပါရရဲ့ဒိဋ္ဌံပါရရဲ့ဤကကကြတော့မေတ္တာဥပ္ပခာမေတ္တာပါရမီဥပ္ပခာပါရမီပေါ့ဗျာမေတ္တာဥပ္ပခာမေတ္တာဥပ္ပခာမတ်စေယမတ်စေယပါရမီ7ပါးဒီပြီးတော့ဆရာတို့ရေးထားကြအောင်ပါရမီ7ပါးဒီဒီမှာပါရမီ7ပါးဒီဒါနသီလနဲ့ဒါနပါရမီသီလပါရမီနောက်ပြီးတော့နိက္ခမပါရမီပညာပါရမီပြီးတော့ဝိရိယပါရမီခန္တီပါရမီဝိရိယခန္တီတလီသစ္စာသစ္စာပါရမီပြီးတဲ့အခါကျတော့ဒိဋ္ဌံဒိဋ္ဌာနာပါရမီမေတ္တာပါရမီဥပေက္ခပါရမီအဲ့ဒီပါရမီတစ်ခါပါရမီတစ်ပါးတစ်ပါးကိုသူကထပ်ခွဲပြန်နေဗျခွဲပြန်တော့ဥပမာဒါနပါရမီဆိုပါတော့ဒါနပါရမီမှာလည်း၃မျိုးထပ်ခွဲဒါနပါရမီဒါနဥပပါရမီဒါနပရမတ္ထပါရမီဒီလို၃မျိုးခွဲကြနော်ဒီမှာလည်းလည်းရေးပြမှာဒီဒါနကိုပဲဒါပါရမီတစ်ခုတစ်ခုမှာဒီလို၃မျိုးထပ်ခွဲမယ်ခွဲတော့ဘယ်လိုခွဲလဲဆိုပရမဒါနပါရမီဒါနပါရမီပြီးတော့မှဒါကိုထပ်ရှင်းမယ်ပြီးတော့မှခါကြတော့ဒါနဥပပါရမီဒါရီကတကယ်ဖျားစုပန်တဲ့ပုံကုံမျိုးကြံသိထားဖို့လိုတဲ့ဒါနဥပပါရမီပြီးတော့ဒါနပရမတ္ထပါရမီဒါလေးမှတ်ထားနော်ဒီမှာပါရမီတစ်ခုတစ်ခုကိုဒါနပါရမီမှာလည်းဒီလို၃မျိုးခွဲမယ်ဒါနပါရမီဒါနဥပပါရမီဒါနပရမတ္ထပါရမီဒါနပါရမီဆိုတာဘာပြောရလဲလို့မေးရင်ပြင်ပဥစ္စာကိုစွန့်လို့ပြင်ပကရှိတဲ့ဥစ္စာနော်ရွှေငွေတိုက်တာကားတို့အိမ်တို့ကြောင်းတို့အဲဒါတွေလှူတာပေါ့ဗျပြင်ပဥစ္စာခန္ဓာကိုယ်ရဲ့ပြင်ပဥစ္စာကိုလှူတာဟင်ကိုယ်ခန္ဓာကိုယ်လှူတာမဟုတ်ပြင်ပမှာရှိတဲ့အရာတို့တွေခန္ဓာကိုယ်ရဲ့ပြင်ပပြင်ပဥ္စာကိုလူတာကိုဒါနပါရမီလို့ခေါ်တယ်ပြင်ပဥ္စာကိုလူတာနောက်ဒါနဥပပါရမီဒါကြတော့ခန္ဓာကိုယ်ကိုလူတာခန္ဓာကိုယ်ရဲ့အင်္ဂါကြီးငယ်တွေလူတာကိုမျက်စိလူမယ်ကြောက်ကတ်လူမယ်အစာရူပေါ့ခန္ဓာကိုယ်မှာအစိတ်ပိုင်းကလေးစားတွေလူတာပေါ့သွေးတွေလူမယ်နော်ရိုးရင်းခြင်းစီတွေလူမယ်ခန္ဓာကိုယ်ခန္ဓာကိုယ်အင်္ဂါတွေလူတာပေါ့ဗျာကိုယ်အင်္ဂါတွေကိုလှူလို့ရှိရင်ကိုယ်အင်္ဂါစိတ်ပိုင်းနေလှူရင်ဒါနဥပပါရမီပြီးတော့တကောလုံးအသက်ဆုံးပြီးလှူတာသူများအသက်ဒီသေးတာတွေသေဘေးတွေကျုံလာရင်သူတို့မသိအောင်ကိုယ်အသက်ဆုံးပြီးလှူအသက်ဆုံးလှူတာကိုဒါနပရမတ္ထပါရမီဖျားလောင်းဘဝတွေမှာအများကြီးတွေ့လိမ့်မယ်နော်ဖျားလောင်းမြောင်မင်းကသူ့ရဲ့မြောင်မျိုးနွယ်တွေမသေးအောင်ဆိုပြီးတော့မြစ်တစ်ဖက်ကခုန်ကူးပြီးတော့ဒီမြောင်တို့မြောင်မျိုးနွယ်တွေအကုန်လုံးအသေးခံပြီးပူညီခဲ့တာတွေရှိတယ်။အဲတော့ပါရမီတစ်ခုတစ်ခုမှာခုနလိုပါရမီ7ပါးမှတ်ထားမယ်။အဲ့ဒီပါရမီ7ပါးမှာတစ်ခုတစ်ခုမှာဒီလိုထပ်ခွဲရမယ်။သီလဟုတ်လားဒီဒါနပြီးတော့သီလတစ်ခုလောက်ခွဲပြမယ်။သီလမှလည်းဒီတိုင်းပဲ။သီလပါရမီသီလဥပပါရမီသီလပရမတ္ထဒီတိုင်းမှာခွဲ
အဲ့ဒီခါကျဘယ်လိုသုံးမလဲဆိုပြင်ပဥ္ဇာကိုစွန့်ပြီးသီလဆောင်ဟောအိမ်ဘယ်လိုနေနေဟုတ်လားစီဝါတွေဘယ်လောက်ပြည့်ပြည့်ငါသီလတော့အပြတ်မခံဘူးနော်ဒါမျိုးပေါ့ပြင်ပဥ္ဇာကိုစွန့်ပြီးသီလဆောင်ရင်သီလပါရမီဒါနနေရာသီလပြောင်းလဲအဲ့တော့ပါရမီတခုတခုအဲ့လိုသုံးမျိုးခွဲမယ်သီလကိုပြင်ပဥ္ဇာကိုစွန့်ပြီးသီလဆောင်ရင်သီလပါရမီကိုအင်္ဂါကိုစွန့်ပြီးတော့သီလဆောင်သီလဥပပါရမီ။မင်းသီလချိုးရင်ချိုးမချိုးရင်မင်းလက်ဖြတ်ဖြတ်ဖြတ်ခံမင်းမျက်လုံးဖောက်ပြန်ဖောက်သူသီလချိုးမခံဒါကဘာလဲဆိုကိုင်းကစိတ်ပိုင်းကိုစွန့်ပြီးတော့သီလဆောင်။တချို့ကြအသက်ပါစွန့်ရင်မင်းဒီ၅ပါးသီလဖြတ်ခြင်းမဖြတ်ရင်မင်းတတ်မယ်။ဒီကလိုအသက်စွန့်ပြီးတော့သီလဆောင်တာသီလပရမတ္ထပါရမီ။ဒါမျိုးမှတ်တာနော်။ဘယ်ပါရမီမဆိုရင်ပရမဒီအခြေခံပါရမီ7ပါးမှမယ်ဒါနသီလနိက္ခမပညာမနသီလနိက္ခမပညာဝိရိယခန္တီတလီသစ္စာဒိဋ္ဌံပါလေမေတ္တာဥပေက္ခမှတ်စရာပါရမီ7ပါးဒီ7ပါးမှတ်ပါရမီတစ်ပါးတစ်ပါးမှာခုနက3မျိုးခွဲမယ်ဒါနပါရမီဒါနဥပပါရမီဒါနပရမတ္ထပါရမီသီလပါရမီသီလဥပပါရမီသီလပရမတ္ထပါရမီဒီတိုင်းမခွဲပါအဲ့တော့ပါရမီအကျင့်အပြည့်30အကျင့်အပြည့်ဘယ်လောက်ဖြစ်သွားအဲ့ကျင့်10ပါးပေါ့လေအကျင့်30ပေါ့ဆုံးကြီးကြီး5ပါးဆုံးကြီးကြီး5ပါးဆိုဒနာပရိစ္ဆာကဒနာပရိစ္ဆာကဆိုတာပစ္စည်းဥစ္စာတွေစွန့်လုတာပေါ့ဗျာတာမန်ပြောရမယ်နံပါတ်1ကတော့ပစ္စည်းဥစ္စာစုတာမန်စွန့်လာမဟုတ်ဘူးနော်တိုင်းမျိုးချုပ်မင်းလောက်တော့ဒီစီစဉ်မင်းစီစဉ်စွန့်လိုက်ဒီရစားစက်ကြမင်းပေါ့တကဘာလို့အုပ်ဆိုးတယ်နတ်ပြည်ထီအောင်တော့ပြက်ပြီးအုပ်လို့ရအုပ်ဆိုးလို့ရအဲ့ဒီမင်းစီစဉ်စက်ကြမင်းစီစဉ်ဥစ္စာပြီးစွန့်ဒါကဒီစီဥစ္စာစွန့်လို့ချင်းဒါမျိုးတွေလောက်နိုင်ရမယ်ပௌဒ္ဓပရိစ္ဆာကသာသမီတွေစွန့်လို့နိုင်ရမယ်ပရိယပရိစ္ဆာကသူ့ရဲ့တောင်မြာကိုစွန့်လို့နိုင်ရမယ်အင်္ဂပရိစ္ဆာကဇီဝိတပရိစ္ဆာကဒါလည်းရေးပြမယ်ဒီဖေဟာလုံးဖေဟာပြည့်ကျင့်ဉာဏ်တဲ့ပုဂ္ဂိုလ်များတဲ့ဒါကတော့သိထားမှရမှထင်ပါเนาะစွန်ငင်းကြီး၅ပါးထပ်ရေးကြမယ်စွန်ငင်းကြီး၅ပါးစွန်ငင်းကြီး၅ပါးစွန်ငင်းကြီးလို့ပြောရင်းနဲ့စွန်ငင်းကြီး၅ပါးစွန်ငင်းကြီး၅ပါးဒီပါဠိလိုပဲရေးပြမယ်เนาะနာပရိစ္ဆာကပရိစ္ဆာကနာတိနာပရိစ္ဆာကပစ္စည်းဥစ္စာစွန့်တာစွန့်တာတာမန်စွန့်တာမဟုတ်ဘူးเนาะပရိသီရဲ့ဆိုတော့တိုင်းပြုံချုပ်မင်းလုပ်တဲ့ဒီမင်းစည်းစိမ်တော့လုံးဝစွန့်ပြတ်တာပြောနော်ဒါကိုဒနာပရိစ္ဆာကလို့ခေါ်ပရိသီရဲ့စည်းစိမ်မျိုးပရိသီရဲ့မင်းရဲ့စည်းစိမ်မျိုးနော်စัจจာမင်းရဲ့စည်းစိမ်မျိုးနော်အနာရှင်ရဲ့စီစဉ်မျိုးစကြမင်းရဲ့စီစဉ်မျိုးဒါတွေကိုလုံးဝစွန့်ပြစ်လိုက်ဒါလည်းစွန့်နိုင်ကဲနံပါတ်1နော်ပௌဒ္ဓလို့သုံးတယ်ဒါမဲ့သာဝတ္တမြေတစ်ခုလုံးဆိုင်ပௌဒ္ဓပရိစ္ဆာကခန္ဓာတိပရိစ္ဆာကအတူတူပဲပௌဒ္ဓပရိစ္ဆာကသာသမီကိုစွန့်လို့ဒါစွန့်ခြင်းတစ်မျိုးနောက်ပြီးတော့နံပါတ်3သရိယာဆိုသမယဝဆုံးလို့ခရိယပရိစ္ဆာကနောက်ကပရိစ္ဆာကတော့ပါနေမှာဒီပရိစ္ဆာကသူကခရိယပရိစ္ဆာကတော့ကိုယ့်ရဲ့သမယကိုဆုံးလို့တောင်းနောက်တစ်ခုကနံပါတ်3ပြီးတော့နံပါတ်4 4ကကျတော့အင်္ဂပရိစ္ဆာကအပေါ်ကနေတော့နည်းနည်းဆင်းတော့အင်္ဂပရိစ္ဆာကဆိုတော့ကိုယ်လက်အင်္ဂအစိတ်ပိုင်းနေဆုံးလို့အင်္ဂပရိစ္ဆာကနံပါတ်5ကျတော့ဗာလဲစီအသက်ဆုံးလို့ပြီးတော့ပါရမီချိတာဘောကခုနကပါရမီ7ပါးပါရမီအကျယ်နဲ့ပြုပါလို့အဲ့ဒါကိုထပ်ထပ်ပြောအဲ့ဒါပါရမီ7ပါးဆုံးကြီးကြီး5ပါးဒီလိုသုံးသုံးဖို့ပါရမီ7ပါးအပြား30ဆုံးကြီးကြီး5ပါးဒီလိုသုံးတယ်ပြီးတော့ဘုရားဖြစ်ခြင်းတဲ့ပုံပုံများဒီပါရမီတွေသိရမယ်ဒီဒီမှာကျင့်လို့ဆိုတော့ဒါလေးတွေ ကျင့်ပြီးမှဒီပါရမီတွေပြည့်စုံမှဒါတွေတော့ဒါလေးတွေမဟုတ်ပါဘူးဗျာဒီပါရမီအကျင့်ဆက်ပါအကျယ်30ဆုံးညင်း5ပါဒါတွေပြည့်စုံကျင့်ရကျင့်မြင်လို့တခါတခါသူကပါရမီတွေပြည့်စုံပြီမလို့ပြည့်ရတဲ့အချိန်ကာလနဲ့သတ်မှတ်ချက်တရှိဘဝေဒနာမင်းကြီးဘုရားမှာဒါပါရမီပြည့်ပါပါရမီလို့ဘုရားပြည့်လာဖြစ်သေးဘူးသူဖြည့်ရမယ်ပါရမီဖြည့်ရမယ်ကာလတွေမပြည့်စုံသေးဘူးလေဒီလောက်ရှားရှိတဲ့ကိစ္စတော့ပြီးပါသူတတ်မှတ်တာရဲ့ချိန်မပြည့်သေးရင်မဖြစ်ဘူးအဲ့လိုမှတ်တာဒါကြောင့်သူကတော့ဒီပင်ကနာမြတ်စွာဘုရားခြေတော်ကြီးမှာစာရီဗောဓိမာနံခြေတော်ပါရင်ခြေရခေါင်းစွာကြွားသွားတော်မူသောမြတ်စွာဘုရားစာတခုပြရမှာနော်နောက်သူကတော့စကား6ခုလူလိုက်ထုံးတဲ့နှခုံးကိုသာကျိုးရှိအောင်ပြောဆိုတော်မူတော်မြတ်စွာဘုရားဒါပါရမီရည်ရည်စတဲ့စာလို့တော့နောက်တစ်ခါတော့နောက်တာတစ်ခုဆက်သွားမယ်စကား6ခုလူနိုင်ထုံးလဲတင့်တော်လဲစကားကိုပြောဆိုရမြတ်စွာဘုရားဒါကတော့အကျယ်ပေါ့ဗျာဒီဟာဒီတုတ်နဲ့ပတ်သက်ဒါနဲ့ပတ်သက်ကိုညဒီနေ့တုတ်တုတ်ပြောဖို့ရှိရတာနော်အဲ့ဒီတုတ်ဘုရားရှင်ကဒီစကားနဲ့ပတ်သက်ပြီးစကားပြောတာနဲ့ပတ်သက်ပြီးစကားပြောတာကျွမ်းကျင်နေပါပဲပြီးတော့စကားပြောတဲ့ကလည်းတစ်ခုလောကမှာစကား6မျိုးရှိတဲ့နေက2မျိုးပဲပြောတယ်ဆိုတော့အကြောင်းပြောမလို့ဒါလေးပြောချင်တယ်။ဒါတော့တရားခုံတော်ပါဠိပဲကြည့်လို့ရပါတယ်ဒါထားလိုက်နော်။အဲ့တော့ဒီနေ့သူကတော်အကြောင်းပြသူကတော်ကအကောင်းဆုံးစကားကိုဆုတော်မူတာတော်များစွာဗျာအဲ့ဒါပြောမယ်အဲ့ဒီအနေနဲ့ပတ်သက်ဘုန်းကြီးတို့ဒီချိန်ညာထားတာပါလဲဆိုရာဇာကုမာရာတုတ်ဆာရှိအဖေရရာဇာကုမာရာတုတ်တတိကျောင်းရလေးပြောမယ်နော်အဲ့ဒါပါလဲဆိုတော့ဘုရားရှင်ကရာဇဂျိုမြို့ဝေလူဝန်ကျောင်းပေါ့နော်ဗိမိတာရာမင်းကြီးဆောက်လုပ်တဲ့ကျောင်းမှာတရင်တုံးနေတဲ့အချိန်မင်းကပြောခဲ့တဲ့ဤကနာနာတာဗုဒ္ဓပါပဲသူရဲ့သူတို့ကအဲ့လိုပေါ့ဝါရရေးရနဲ့ပတ်သက်ညင်ကြခုံရတဲ့ဝါရပဲနော်သူကအနိုင်ရှုံးလိုက်ညင်းနဲ့ခုံနေအဲသူကဘာလုပ်လဲဆိုတော့သူ့ကိုကြင်ညိုတဲ့မင်းသားပေါ့ဗျာနော်မင်းသားအရှင်မင်းသားသူတပည့်အဖေမင်းသားလို့ခေါ်တယ်နော်အဖေရာဇာကုမာရာဆိုအဖေမင်းသားပါပဲအဖေမင်းသားကိုဗုဒ္ဓနဲ့ဝါရပြိုင်ဖို့ဆေလွတ်ပြိုင်မုံပြိုင်ဒီကိုလည်းသင်ပေးလိုက်တယ်ဒီမင်းသားလည်းပညာတလူလည်းလူငယ်ထက်လည်းထက်မြတ်တော့သင်ပေးလိုက်တယ်သွားတဲ့သူဆရာကြီးခုနနာတာဗုဒ္ဓဤကနာနာတာဗုဒ္ဓဆရာကြီးကသူတပည့်ကိုပြာမင်းသားလေးကိုသင်ပေးတယ်ဘုရားနဲ့သွားဝါရပြိုင်ကြီးဘယ်လိုပြန်ရမှာလဲဆရာကြီးဆိုဟေးမေးပုံမေးနေတယ်ဆွဆွဲပုံဆွဆွဲနေတယ်အသေးစိတ်ညွန်ကြားတယ်ဘယ်လိုသင်လဲမင်းသားတဲ့ရဟန်းကောင်းဓမ္မကိုမေးပါတဲ့ရသော်ဗျာတဲ့သူတို့ကမနစ်သက်သက်စကားကိုပြောဆိုပါသလားဒီလိုမေးပေါ့အဲတော့ရသော်ဗျာကအဲတော့သူတို့ကမနစ်သက်စကားကိုပြောဆိုတယ်အေးငါဗျာသူဗျာမနစ်သက်ပြီမယ်လို့ငါပြောဆိုတယ်အဲ့ဒီခါကျမင်းသားမင်းကဘာပြောရမလဲအဲ့တော့ဆိုရင်ရှင်ဗျာကပုထုဇဉ်နေနဲ့မထူတော့ပါဘူးလို့ပြောရမှာနော်ဒီလူတွေကသူများမကြိုက်လေပြောတာပဲကိုမန်နဲ့ထိန်ပြောတာကိုမန်နဲ့ထိန်ပြောရမှာပဲဆိုတာမျိုးတွေရှိတယ်လို့အဲလိုမျိုးအဲဒါကြောင့်သူကအဲ့စကားကိုဟိုကလှုပ်မရအောင်ပြန်တင်ပေးလိုက်တာပေါ့သူများရှင်ဖျားသူများဆော်ဖျားသူများမကြိုက်တဲ့စကားပြောပါသလားပြောတယ်လို့ဖြေခိုင်းဘယ်လိုပြောမလဲအာရှင်ဖျားဒါဆိုရင်တော့ဘုရုဇင်းနဲ့ဘာမှထူးပါဘူးဒီလိုပြောလိုက်အဲဒါဆိုမလှုပ်နိုင်တော့ဘူးပေါ့ဘုရားကောင်းတယ်မဆရာကြီးအဲ့လိုတင်ပေးနောက်တစ်ခါတစ်ခါဖျားရတယ်အဲသူများနှစ်သက်တဲ့စကားငါမပြောပါဘူးလို့အဲ့လိုဖြေခဲ့အရှင်ဘုရားဒေဝဒအဲ့တော့ဒေဝဒကငရဲကြသွားပြီအဲ့ဒါကိုကင်တာဒါဆိုရင်ရှင်ဘုရားဘာကြောင့်ဒေဝဒငရဲကြပြီးတော့တကယ်ပါလုံးတိမ်မဲ့ပုဂ္ဂိုလ်ကုစားလို့မရနိုင်တဲ့ပုဂ္ဂိုလ်လို့ပြောရတယ်လေအဲ့လိုပြောလိုက်တယ်အဲ့လိုပြောလိုက်ရန်ခေါ်တယ်မှသူစကားနဲ့သူမလှုပ်နိုင်တော့ဘူးပေါ့အဲ့သူကဥမာပြောလိုက်တဲ့ခလေးကိုပြောခြင်းနဲ့စိတ်ပေါင်းလဲလေချောင်းနဲ့กว่าတဲ့တန်กว่าကြီးစူးဝင်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးချလည်းခဲထွေးရလည်းခဲဘာတန်กว่าရဲ့စူးနေလို့အဲ့ဒီလိုရဟန်းကောင်းတို့မှဖြစ်သွားလိမ့်မယ်သူရှုံးသွားလိမ့်မယ်ပေါ့သူအဲ့လိုတင်ပေးလိုက်တာ
မထွေးနာမနာကြည့်ပြီးသူရှုံးသွားတယ်အဲ့လိုဒါနဲ့ဟိုခလေးလည်းခလေးလူငယ်လည်းလူငယ်တက်တက်တက်ကြောက်ကြဆိုဖရာစီရောက်လာတော့သွားတော့သွားတော့ဟိုဆရာကြီးပြောတဲ့အတိုင်းသွားတော့ဟိုရောက်တဲ့ခါကျတော့ဖရာစီရောက်သွားတဲ့ခါကျတော့သူကဘယ်လိုမှဆရာကြီးသင်ပြရနဲ့ဘာနဲ့ဖရာစီသွားတဲ့ခါအချိန်ကနှောင့်သွားတယ်သူကလည်းပညာတတ်ဆိုတော့ချက်ချင်းမပြောဘူးချိန်နေကြည့်လိုက်တဲ့ခါကျမြတ်စွာဘုရားကြီးသွားတယ်ခရောတယ်နေကြည့်လိုက်တဲ့အခါကျောဒီချိန်တော့ဆွေးနွေးရမယ့်ချိန်မဟုတ်ဘူးပြောသေးတဲ့ချိန်မဟုတ်စဉ်းစားမြင်မြတ်စွာဘုရားနဲ့နောက်ပါတန်ခါပေါ့လေမြတ်စွာဘုရားလက်ဖြာဒီလိုရင်နောက်ပါတန်ခါသုံးပါနဲ့တူဆုံးခံကြပါလို့ဖိတ်ကြလိုက်တော့အဲ့လိုဖိတ်ကြမြတ်စွာဘုရားတိတ်ဆိတ်ပြီးတော့သူ့ရင်ပြန်ဆုံးနေစီစဉ်စုစီစဉ်ဆုံးနေစီစဉ်ပြီးတော့မေးတာပါအဲ့ဒီမှာဆုံးဒီဆုံးကတဲ့ပွဲမှာတခြားကပိဋကတွေလည်းဖိတ်ထားပြီးတော့ဆရာကြီးသင်ပေးတဲ့အတိုင်းမေးတာပါပဲမြတ်စွာဘုရားသူများနှစ်သက်တဲ့စကားကိုသူများမနှစ်သက်တဲ့စကားကိုပြောပါသလားအဲ့မှာမြတ်စွာဘုရားကဟိုဆရာကြီးတွေနဲ့သင်ထားတဲ့အမေးဖြေတိုင်းမလာဘူးဘယ်လိုဖြေလိုက်လဲဆိုတော့မင်းသားတဲ့အဲ့ဒီမိကောင်ကငါတထစ်ချဖြေလို့မဖြစ်ဘူးဆိုပြီးမှကိုကာဖြေသွားသူမိကောင်နဲ့သွားလာမကြိုက်တော့အဲ့မှာခလေးနဲ့ခလေးဆိုတော့မဆိုးဘူးသူကမင်းသားနဲ့မင်းသားယောသားဖြောင်းမှတော့သွားပြီးအနိကနာရဲ့ဒီနေ့တော့ပျက်စီးကုန်ပြီသူတို့ပြောသူတို့တိုင်းသူတို့ပြောတဲ့တစကားဖြစ်မလားညဆော်ပြစကားကဟိုပတ်နတ်မှုရှိတယ်သူများမထိခိုက်အောင်ပါအပြည့်လဲကင်းအောင်တစ်ဖက်ကလည်းစောရကမဝင်အောင်ဖြေလိုက်တာနော်ဒါကတော့တထိကြပြောလို့မဖြစ်ဘူးလို့ပြောလိုက်တာဒါဟုတ်ပြောတယ်လို့လည်းမပြောဘူးလို့လည်းမပြောဘူးတထိကြပြောလို့မဖြစ်ဘူးဆိုတော့သူတို့ပြောတဲ့စကားအကွက်တည်းကဝင်မလာဘူးဗျအဲ့လိုဖြစ်သွားအဲ့ဒီမှာမြတ်စွာဘုရားကမေးတာဘာဖြစ်လို့ဒီလိုပြောလဲသူဆရာကြီးကမနေ့ကသင်ပေးလိုက်တဲ့အကြောင်းကိုပြောတာဘူးဗျအဲ့လိုသင်ပေးလိုက်တဲ့အကြောင်းတကယ်လို့ဟုတ်လားသူများမနစ်သက်တဲ့စကားမပြောပါဘူးဆိုလို့ပြောပါတယ်ဆိုရင်လားပုရုษေနေနဲ့ဘာမှမထူပါဘူးသူများနစ်သက်တဲ့စကားပြောပါတယ်မပြောပါဘူးဆိုရင်လည်းပဲခုနဒေဝဒတ်တို့ကိုထောက်ပြတော့ဒေဝဒတ်အရှင်ပြပဲငရေကြမယ်ဒါတွေတော်တော်နဲ့မလို့ဒါတွေပြောခဲ့တယ်ဘာညာဒီလိုသင်ပေးလိုက်တယ်ဗျာတဲ့နော်အဲ့လိုကြောင့်မို့အကြောင်းဆိုဖွင့်ရရှောက်တော့ဘူးအဲ့ဒီချိန်မှာမင်းသားကလည်းအိမ်အောင်တယ်ဘူးသူရဲ့ရှင်ကတည်းကကြည့်ရတော့ခလေးလေးကအဖေနဲ့အတူတူအိတ်တဲ့သဘောရှိပါတယ်သူရဲ့မင်းသားရဲ့ရှင်ကတည်းကခလေးလေးငယ်လေးရှိတယ်မင်းသားရှင်ကငယ်အိတ်နေတဲ့သာသမီလေးသားလေးဖြစ်ချင်းဖြစ်မှာပေါ့အဲဒီခလေးငယ်လေးကိုကြည့်ပြီးတော့မြတ်စွာဘုရားဥပမာပေးတယ်မင်းသားတဲ့သိရင်သားငယ်လေးနော်ထိန်းတော်များကထိန်သိမ်းရှောက်ရှောက်နေအမှတ်တမဲပေါ့သူကအသားစားသို့မဟုတ်ကြောက်ခဲပါစတဲ့စားစရာတင်ပြီးစားမိလိုက်တယ်ပါစတဲ့ရောက်ပါလေချောင်းမှာတက်နေပြီဆိုရင်အဲ့ဒါဆိုရင်သင်ဘယ်လိုပြုလုပ်မလဲဒီလိုမေးတယ်မြတ်စွာဘုရားတပည့်တော်သားဖြစ်တဲ့အတွက်ပါစတဲ့ရောက်ဒီရောရောက်ထုတ်ယူပါမယ်အလွယ်တကူထုတ်မရရင်ဒီပြည့်တော်ရတဲ့နည်းနဲ့ခေါင်းကန်ပြီးဆွတ်တော့ပါမယ်ဒီရာတွေဆွဲထုတ်တဲ့အတွက်သူထွက်ချင်ထွက်ပါစေသူဆွဲထုတ်ယူရမှာပဲဘာဖြစ်လို့လဲဆိုဒီကလေးကဓာကြီးနဲ့တစ်ဆုံနေသေသွားနိုင်တော့အဲ့တော့သူ့ဘောတနာကျင်လာတဲ့အတွက်တပည့်တော်ကလှုပ်တင်လှုပ်ထိုက်တာတော့အောင်မှာပြောတယ်အဲ့လိုမျိုးအဲ့ဒီမှာမြတ်စွာဘုရားမိတ်နေမြတ်ခုနစကား6မျိုးပဲနော်အဲ့6မျိုးမင်းသားတဲ့အဲ့ဒီနီးတူစွာပဲငါစကားပြောတဲ့ခါမှာဒီစကားမမှန်ဘူးအကျိုးမရှိဘူးသူများလည်းမနစ်သက်ဘူးဒီစကားမျိုးမပြောဘူးเนาะသုံးချက်ပြောတယ်မမှန်ဘူးအကျိုးမရှိဘူးသူများမနစ်သက်ဘူးဒီစကားငါမပြောပါဘူးတဲ့နောက်တစ်ခုကဘာပြောလဲတချို့စကားကြာမှန်တယ်အကျိုးမရှိဘူးသူများတွေကမနစ်သက်ဘူးဒီစကားမျိုးလည်းငါမပြောဘူးတချို့စကားကြာမှန်တယ်အကျိုးရှိတယ်သူများမနစ်သက်ဘူးဒါပေမဲ့အဲ့ဒီစကားမျိုးငါပြောတယ်အဲ့တော့ပြောတဲ့စကားပဲမှတ်ထားပါဗျာခုနကတော့ဘုန်းကြီး6မျိုးပြည့်စုံအောင်ပြောမှာပရမ3မျိုးပြောပြီနော်အဲ့ဒီ3မျိုးထဲမှာအင်းသူဖေဟာဒီ3မျိုးထဲမှာဗာပြောလဲပြောမယ်စကားဟုတ်မှန်ပဲပြီးတော့ဗာလဲအကျိုးရှိမယ်ဒါမြတ်သူများကမနစ်သက်သဘောမကျပါဘူးလို့ပြောတယ် ဒါပေမဲ့အခွင့်ခါကြည့်ပြီးတော့ပြောတယ်ဒီတစ်ချက်ပြောတယ်နောက်တစ်ခါနောက်သုံးမျိုးတစ်ခါထပ်ပြောပြတချို့စကားကြတော့မမှန်လဲမမှန်ဘူးအကျိုးလဲမရှိဘူးသူများလည်းမနစ်သက်ဘူးဒီစကားမျိုးငါမပြောဘူးချို့စကားမျိုးကြတော့ဟုတ်မှန်တယ်အကျိုးမရှိဘူးသူများကနစ်သက်တယ်ဒီမျိုးဒါမျိုးစကားလည်းသူမပြောဘူးတချို့စကားကြတော့ဟုတ်မှန်တယ်အကျိုးရှိတယ်သူများကနစ်သက်တယ်ဟုတ်လဲဟုတ်မှန်တယ်အကျိုးလဲချူရှည်သူများလည်းနစ်သက်တယ်အဲ့ဒီစကားမျိုးကအခါအားလျော်စွာပြောတယ်အဲ့လိုစကားကဖះ6မျိုးရှိတဲ့အနေမှာ2မျိုးပဲပြောတယ်။ဟုတ်မှန်တယ်ကြိုးရှိတယ်သူများမနှစ်သက်ပြီမလို့ပြောတယ်။နောက်တစ်ခုကဟုတ်မှန်တယ်ကြိုးရှိတယ်သူများနှစ်သက်တဲ့စကားဒါမျိုးပြောရပဲဒီ2မျိုးပဲပြောတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုဘာကြောင့်ကိုပြောတယ်လဲဆိုတတ္တဝါတွေပေါ်မှာငါတဏှာကျင်တာစိတ်ရှိလို့ခုနကအဖေမင်းသားဟာသူ့ရဲ့သားသမီးပေါ်မှာတဏှာကျင်တာစိတ်ထားတယ်လို့ဒီမှာမလဲတတ္တဝါတွေအကျိုးလိုလားစိတ်နဲ့အဲ့လိုပြောဆိုတာပါအဲ့မှာမင်းသားကပါဆက်လျှောက်လဲဆိုမြတ်စွာဘုရားဟုတဲ့မြတ်စွာဘုရားတဲ့မြတ်စွာဘုရားဟုတကယ်ဒီပညာရှိမင်းပညာရှိတွေခြေလုံးကပုံနာပညာရှိတွေယဟန်ပညာရှိတွေတခြားဘာသာကြားခေါင်းဆောင်တွေကနေပြီးတော့ပြဿနာမျိုးမျိုးစီမံပြုလုပ်ပြီးမြတ်စွာဘုရားမေးလျောက်တဲ့အလေးရှိကြပါပဲအဲ့လိုမေးတဲ့အခါမှာမြတ်စွာဘုရားဒီပြဿနာတွေကိုကြိုတင်စိတ်ကူးပြီးမှဖြေပါသလားသုံးဖို့တခဏလေးပဲချက်ချင်းပဲညာထဲမှာတိပြီးဖြေပါသလားဆိုဒါလေးမေးပါအဲ့ဒီမှာမင်းသားကိုမြတ်စွာဘုရားဥပမာလေးနဲ့ပေးပြီးဖြေပါတယ်မင်းသားရဲ့သင်ဟာဒီယထာအစိတ်ပိုင်းတွေကိုကျွမ်းကျင်ယထာပြုလုပ်တတ်တယ်မဟုတ်လားရှေးလုံးကတော့ဒီစစ်တိုက်တက်ခါတို့ဘာတို့ယထာတွေပါရှိတော့ဘိန်းတို့တော်တော်ဘာလို့အကုန်အကွက်ကိုကျွမ်းကျင်တော့စစ်တိုက်ပြီဆိုတော့တောင်းတဲ့ကြောင့်ဒါတွေကတိုက်ဖို့ခိုက်ဖို့တခါလေအရှံနဲ့လောက်တာယထာစိတ်ပိုင်းတွေကိုကျွမ်းကျင်တာမဟုတ်လားမှန်ပါဗျာကျွမ်းကျင်ပါလေဗျာအဲ့လိုအဲ့ဒီလိုကျွမ်းကျင်တစုံတယောက်ကလည်းတင့်ကိုဒီယထာစိတ်ပိုင်းတွေကောက်ပြီးမေးမယ်ဆိုရင်ဒီစိတ်ပိုင်းတွေจุတင်သင်ဟာဖြေတဲ့အခါမှာจุတင်စိတ်ကူးထားသလားသို့မဟုတ်จุတင်စိတ်ကူးထားဝင်တဲ့ချက်ချင်းညာနဲ့တန်းညာနဲ့သိမြင်ပြီးအဖြေဖြေသလားမှန်ပါဗျာဒီပြီးတော့ညာတစ်ခဏလေးပဲချက်ချင်းပဲညာနဲ့သိမြင်ပြီးဖြေနိုင်ကြရှိပါဘာဖြစ်လို့ तू ကကျွမ်းကျင်နေတာအဲ့ဒီဥပမာပေးတယ်မင်းသားရဲ့ဒီနီးတူစွာပဲပညာရှိတွေကငါ့ကိုလာမေးခဲ့ရင်မင်းမြတ်နဲ့ပြဿနာတွေကိုငါချက်ချင်းဖြေနိုင်တယ်ဘာဖြစ်လို့လဲဆိုတော့ငါမှဒီဖြေနိုင်တဲ့တပ်ပိဋကညာပေါ့ဗျာနော်ဓမ္မတတ်တွေကဓမ္မတတ်ဆိုတပ်ပိဋကညာကောင်းစွာရရှိပြီးထိုးထွင်းရရှိပြီးထိုးထွင်းပြီးသိထားတဲ့အတွက်ငါချက်ချင်းဖြေနိုင်တယ်ဆိုလိုတာတော့တပ်ပိဋကညာရထားတဲ့အတွက်ဘလောက်ပဲခက်ခဲတဲ့ပြဿနာဖြစ်လို့လည်းချက်ချင်းဖြေနိုင်တယ်ဒါကိုပြောမိန့်သွားတယ်ပေါ့ဗျာအဲ့ဒီမှာဖေယောကိုကြည်ညိုနှစ်သက်သဘောကြပြီးဥပဒကဖြေခံယူသွားတယ်နော်ဒါစကား6ခုအနက်မှာဘုန်းကြီးတို့ဒီနှစ်ခွန်းပဲပြောတယ်ဆိုတဲ့အကြောင်းဒါပါပဲနော်ဒီမှာဒီတော့ကိုကြည်လိုက်လို့ရှင်ဘုရားကစကားပြောတဲ့ကဒိမပန်းနှုတ်ရှိတယ်နော်အဲ့ဒါကိုလည်းပြောခြင်းစကားပြောရဲကျွမ်းကျင်တယ်ပေါ့နော်ဒီမှာတော့သူကဖြေတဲ့နေရာတော့ဒီကဒီတော့တစ်ခုလို့ကောက်ချက်ကြာကြည့်ခုနမေးပြကြည်လိုက်ဟိုအကွက်ဆင်ပြီးမေးတာပဲအဲ့ဒါကိုလွတ်အောင်ဖြေသွားတယ်စကားရအများကြီးပဲနော်ဘုရားနိုင်ငံမှာလည်းဒီစကားပြောနဲ့ပတ်သက်ပြီးတော့ခဏခဏပြောပြတာရှိတယ်ဒီကားလေးလေးအပြစ်ကင်းအောင်ဖြေတာမျိုးတွေရှိတာပေါ့နော်လူတူတယောက်ကိုယ်လာပဲဆန့်ကြည့်တယ်ကိုကမချီးကျင်ဘူးလေမချီးကျင်လင်ရလည်းမရောမင်းကငါချီးလောက်အောင်မချမ်းသာပါဘူးကွာဒီလိုပြောရတာမရှိဘူးလို့တော့မပြောလို့မဖြစ်လို့ရည်နေတာအဲ့တော့ဘာပြောမင်းကငါချီးလောက်အောင်မချမ်းသာပါဘူးဒီလိုပြောတော့အဲ့လိုတခါလေးဒီစကားကိုလိမ္မာပန်းနာဆိုပြောရတာမျိုးတွေရှိရင်ကဘုန်းကြီးတောင်ပီလာဆရာတော်ကြီးတို့ဒီဒီရှင်သာရိပုတ္တရာဓမ္မဓာရီကပြောတဲ့အကြောင်းအရာတို့ပြောခဲ့ဘူးပါဒါတွေလည်းအဲ့လိုပဲပါဏစာပြောရတာရှိတယ်ဓမ္မဓာရီကဆိုရင်လည်းသူကတသက်လုံးကလူတက်လာတာလေလူတွေအများကြီးတက်လာအနောက်ဆုံးယာရုကပြုတ်တယ်ယာရုကပြုတ်တယ်လူတက်ယာရုလုံးနေကသူတို့ရဲ့ဥပရိယအဝတ်ကောင်းကောင်းမဝေးရအဝတ်စားကောင်းကောင်းမဝေးရ အစားကောင်းကောင်းမစားရဟောရာလူပြုတ်အသက်80ကျော်မှရာလူပြုတ်ပြုတ်တဲ့အခါမှာသူ့မျိုးသမီးပစ္စည်းဥစ္စာချမ်းသာတယ်အဲ့ဒီနေ့ရောက်မှသူကဘာလို့လဲမိမရေအမျိုးသမီးရေဟင်းသမင်းကောင်းကောင်းချက်ထားဖို့တကယ်လို့ပြောရင်အဲ့တော့အဝိစာကောင်းကောင်းနေယူမျက်စိကိုသွားရေချိုးဝိစာတွေတေချာဝိစင်နော်ခြေတော်ကလေဝိနန္ဒာကြီးတော့ရှိပါတယ်ဗန္နန္ဒာပါအဲ့ဒါကြီးလိန်ကြံပြန်လာအဲ့ဒီအချိန်မှာရှင်သာရိပုတ္တရာရှင်မြတ်ကြီးကနိရောဓသမာဓိမှာထပြီးတော့ဖရာတို့ဒီရှင်မြတ်ကြီးတွေကတတ္တဝါတွေကိုချီးမြှောက်တဲ့အနေနဲ့နိရောဓသမာဓိမှာထလာကြည့်ရဟောဒီနေ့ဘယ်ပုဂ္ဂိုလ်ကိုတရားဟောရင်တမဘယ်ပုဂ္ဂိုလ်ချီးမြှောက်ရင်ကျွတ်တန်းဝင်မလဲဒါတွေကြည့်တယ်နော်အဲကြည့်တဲ့အခါကျတော့ရှင်သာရိပုတ္တရာကလည်းများကြည့်တော့တမဓာတိကသွားတွေ့ဆုံးခံချိန်မှလာတာပဲများစွာပဲအခုမှသုံးနေကြံသိရှိတယ်သူဟာငါကြွလို့ချင်းလှူနိုင်လားလှူတယ်ဒီတော့တရားနာနိုင်လားနာနိုင်တရားရနိုင်လားရနိုင်အတိုင်းတာတခုပေါ့ဗျအဲ့ဒါရနိုင်တာမြင်တော့အိမ်ကြွတာဟိုကလည်းရေချိုးမျက်စိကရှေးတုန်းကကြာဒီလိုရေချိုးရတာပေါ့မျက်စိမှသွားသွားချိုးရတာရေချိုးပြီးပြန်လာတယ်ပြန်လာတဲ့အခါမှာမြို့သမီးကလည်းရန်သိမ့်ပေါ့ထမင်းပွဲကြီးပြန်လာစားမလို့လှုပ်တော့နော်ဟိုရှင်သာရိပုတ္တရာအိမ်ဘဝမှာဆုံးခံလာကြွားလာဖျားပြီးအကြီးဆုံးပုဂ္ဂိုလ်เนาะကြီးညိုစရာကောင်းစရာတော့ပြောစရာမရှိဘူးပေါ့အားတွေးတာနဲ့မြင်တာနဲ့ကြီးညိုတာပဲအိမ်နဲ့ပင့်ပြီးတော့သူစားမရတယ်ကတ်တယ်အဲ့ဒီအဲ့လိုလိုတရားတရားเนาะသူတက်တက်လုံးတစ်ခါမှမစားဘူးလေဒီစားစရာစားတော့ဖွေရကောင်းကောင်းပဲเนาะဒါလည်းလှူဖို့တော်တော်ခက်တာเนาะသူလှူနိုင်တဲ့စွမ်းအားရှိလို့လည်းရှင်မြတ်ကြီးကြွားရှင်မြတ်ကြီးကိုကတ်တယ်ကပ်ပြီးဘေးကကြည်ပြီးတော့ဝေဟောင်းစာလုံးတာစာမှာပေါ့ဗျာဒီမှာဘုန်းကြီးတကာတွေ့ဘူးတကယ်ဖြစ်ဖြစ်ဘုန်းတော်ကြီးတယောက်85နှစ်ရှိအရင်ဖရီမောက်ကျောင်းကဆုံးလာကတ်တယ်သူကဘေးကထိုင်ကြည်ညိုတယ်ကြည်ညိုနေတော့ဘုန်းကြီးကလှမ်းစားတယ်ဓမ္မကြီးစားပြီလားဆိုဘုန်းကြီးတို့စားတာကြည်ပြီသူဟာမစားဘူးဗျာစားပြီဗျာဆိုဟဲ့အကောင်မလေးတွေကျွေးလာကြအောင်လို့နေတော့ပြစားနေပြီတော့အဲ့ဒါမျိုးပေါ့ဗျာအိုမတကာကြီးတခါမှမစားဘူးတဲ့စားစားကတ်လို့တာကတ်တာဘေးကကြည့်ပြီးစားမှာပေါ့အရှင်သာရိပုတ္တရာမြတ်တောင်းလို့စားပြီးတခါကြီးကျွေးတယ်တခါကြီးစားတော့အမေတခါကြီးလည်းစားပါလေစားပြီးမှတရားနာတယ်ပေါ့ခုလိုပေါ့ဗျာဘုန်းကြီးတို့သီလယူကြတယ်သီလယူတော့နောက်ကလိုက်ဆိုတော့ပေါ့ဗျာဒါတော့ပြဿနာမတည်ဘူးပေါ့တရားနာတဲ့အခါကျရှင်မြတ်ကြီးတရားဟောတရားနာတဲ့အခါကျဘာပြက်လဲငြိမ်းပြီးနာငြိမ်းနာတဲ့အခါအဲ့ဒါပြဿနာလာတော့တာကိုလောက်ခံရတယ်အကုန်ပြန်ပေါ်တယ်နော်အဲ့ဒါကြောင့်ဘုသီလပြည့်စုံလို့ရတယ်။သူတတ်ခဲ့တာတွေကုန်ပြန်ပေါ်တာလေဘလောက်ပဲတောင်းမှန်တောင်းမှန်တတ်တာလေ။အဲ့ဒါပြန်ပေါ်တာ။အဲ့တော့ပြန်ပေါ်တော့တရားနာတွေကမငြိမ်တော့မငြိမ်တော့အရှင်မြတ်ကြီးရတယ်ကြည်ဟောရတယ်။ဘုန်းကြီးတို့လည်းဒီနေ့တရားဟောတွေကကြည်ဟောရတယ်။ဘုရားငိုက်တယ်ဆို။တခါတလေတောရဒေတာတွေပိုင်းမှာရည်စရာဖြစ်ပြောအောင်မယ်။တောရဒေတာတွေပိုင်းတရားဟောလို့အများကြီးလာကြတယ်။တချို့ကြတရားနာလိုက်နေငိုက်မှဆိုတိုင်းကို꿰ပြီးနာတာရှိတယ်။ကျောင်းတိုင်းနေတော့ကျောင်းနေကြအများကြီးဒီကားလေးဟိုအဲ့လိုငိုက်တာတွေများများတွေ့လိုက်ဆောင်းဖို့ချပြရတာပဲ။အေးယူမအေးယူအေးလို့မပြောတရားတော်ဖို့ခေါ်ရွေးနာခဲ့တယ်ဆိုအေးမပြောရင်တရားနာလာတော့ဘုန်းကြီးမမြင်ရင်ကဘုန်းကြီးမမြင်ရတိုင်းကိုကထိုင်ကနာခဲ့တယ်။ဘုန်းကြီးမမြင်တဲ့တရားမှာတိုင်꿰ပြီးထိုင်ရတယ်အဲ့တော့အိမ်ငိုက်လို့ရတော့ပြီးတော့အိမ်ငိုက်ပြီးတော့အေးရေးလို့တရားလဲချအေးရွာထယူပြန်ခဲ့တယ်ဆိုဟုတ်လားဘုရားတရားပြီးသွားတဲ့အခါကျတတိယသာရုကောဟုတ်လားသူများလက်တို့တဲ့အခါကိုလည်းအချင်းမှုတို့နဲ့သာရုကောပြီးအေးရွာတော့ပြန်လာအဲ့လိုချပြီးမှသူကမျက်လုံးနဲ့ပြူးကျဲပြီးတခါထနာကြပြန်အဲ့လိုမျိုးတွေရှိသေးတယ်အဲ့တော့ပြောချင်တာကဒီလိုတရားနာတဲ့ခါတွေပါလေခုနကရှင်သာရိပုတ္တရာကဂရိထားဟောတယ်တရားဟောတယ်ကမ္မအဲ့တော့ဒကာကြီးကလှုပ်နေတာပေါ့ဗျာသူကတီတီငိမ့်ဆုံးကတီငိမ့်နာနောက်ဘက်ခန္ဓာကလှုပ်နေတယ်ကဒကာကြီးတရားနာတဲ့စိတ်ကရောက်ရမရောက်ဘူးဗျာဘာတွေဖြစ်နေလဲမေးရတယ်မေးတဲ့ကတပီတော့တတ်ခဲ့တာကကုံပြန်းပေါ်နေတယ်ဗျာအဲ့ဒီလားဆိုရင်လေ तू ကဟောဆက်ဟောလို့တရားမရဘူးဗျာအဲ့မှာရှင်သာရိပုတ္တရာကိုလည်းများကြပရိယေနဲ့เนาะသူ့ဟာကိုဆုံးဖြတ်ပေးတာမဟုတ်ဘူးเนาะဒါကိုစကားပရိယေလို့ခေါ်တယ်သူတရားရလို့တဲ့စေတနာနဲ့မေးတာဒကာကြီးအဲ့ဒီလိုဒ ဂိုင်းတတ်ခိုက်တဲ့လူကြီးကဒဂိုင်းတတ်ခြင်းလို့တတ်တာလားအထက်မေယာတတ်တာလားဒီလိုမေးတာမမဗျာအထက်မေယာတတ်တာပါဗျာဒီရောတတ်ခြင်းလို့အဲ့မှာ तू ကတတ်တာဆိုတော့ငါတတ်ခြင်းလို့တတ်တာမဟုတ်ဘူးအထက်မေတက်ကခိုင်းလို့တတ်တာအဲ့မှာတတ်တာရအဲ့မှာဆက်မေးတယ်ဘာမေးလဲဆိုအဲ့လိုအထက်မေယာတတ်တာဆိုရင်ကိုယ်မှာပြည့်ရှိသလားတတ်ခိုင်းတဲ့ပုံကမှာပြည့်ရှိသလားအဲ့တော့သူကလည်းဘာသာရေးသိညာတလောင်းမရှိတော့ဘာစဉ်းစားတော့သူများတက်ခိုင်းလို့တတ်တာပဲငါမှအပြစ်မရှိပါဘူးလို့ဆုံးဖြတ်လိုက်တယ်။အဲ့ဒီမှာစိတ်ကိုဒုံလုံးချနာ။နားတဲ့အခါကျတော့ဘုန်းကြီးတို့ဝိပဿနာဉာဏ်ဤမှာအောက်ကဉာဏ်ဤကနေဆက်ရတယ်ဗျာ။သူကတန်းဟောရင်းနဲ့နာရင်းနဲ့ပရမတော့ဒါနသီလဘောင်းနဲ့အစဉ်တိုင်းဟောရတယ်။ဟောပြီးတော့ဘောင်းနာပိုင်းရောက်တဲ့အခါကျဉာဏ်ဤဆက်တိုက်ဖြစ်တယ်ဗျာ။အဲ့ရနေသင်္ကာရုပ္ပခာညာသင်္ကာရုပ္ပခာနဲ့သစ္စာနုလောမညာဆိုအဲ့ဒီတိုင်အောင်ရောက်မဲ့ညာဖုံညာတော့မရဘူးနုလောမညာရောက်ပြီးပြန်ပြုတ်ကြတာပေါ့ဗျအဲ့ဒီလောက်ပဲရတယ်ဒါဝိပဿနာညာနေအမြင့်ဆုံးထီအောင်ရောက်ရောက်သွားပြီတော့သူညာနဲ့ဒီလောက်ပဲရတယ်ဆိုတော့ဒီလောက်ပဲပေါ်ပြီးတော့ရှင်မြတ်ကြီးပြန်ကြွားတော့အလိုက်ပို့တော့အလိုက်ပို့တော့လမ်းမှာပဲနွားခွေးသားလို့တည်တယ်ပေါ့ဗျအဲ့ဒီနေမှာယာရုပြုတ်အဲ့ဒီနေမှာပဲရှင်သာယဗုဒ္ဓတရားနာအဲ့ဒီနေမှာပဲသေးအဲ့လိုဖြစ်တော့အဲ့ဒီမှာပြောကြတာပေါ့လူလောကမှာပေါ့လူလောကတွေမကောက်ဘုန်းကြီးเจ้ามาရောက်လာစကားတွေอ่ะအေးတမ္မာဒါရီကဒီဒီနေ့လုံးပြုတ်တယ်ဒီနေ့ပဲရှင်သာယဗုဒ္ဓတရားနာဒီနေ့ပဲသေးတယ်ဒီပုဂ္ဂိုလ်ဘယ်ဘုံဘွားရောက်မလဲအမျိုးတွေဖြစ်ကြအဲ့မှာရှင်မြတ်စွာဘုရားကြီးရောက်လို့မြတ်စွာဘုရားရှင်သာယဗုဒ္ဓရဲ့တရားကိုနာတဲ့တွေ့သူဟာသစ္စာနုလောမိကညာရောက်ပြီးကုတုတိတ္တနတ်ပြည်ရောက်ဒီလိုဖြေတော့ဟာသစ္စာပြဖြစ်နိုင်ပါမလားတသက်လုံးကမကောင်းဘူးသူစိုက်တယ်လူတွေတတ်လာတဲ့ပုံကရှင်သာယဗုဒ္ဓဟောတဲ့တရားလေးကခဏလေးပဲအဲ့မှာဘုရားဆောပြပါမင်းနဲ့တလုံးပဲဖြစ်စီတဘာရပဲဖြစ်စီဒီတရားတန်ဖိုးရှိတယ်နော်ကိုယ့်အတွက်ကြင့်ကြံနိုင်တန်ဖိုးရှိတယ်နော်ရတရားနာတဲ့ခါကိုယ့်အတွက်ကြောင်းနာတယ်ဒါမှကျမ်းမှာကျင့်လို့ရတယ်ကျင့်မှာကိုယ်တည်းသိဉာဏ်ဖြစ်တယ်ဒါတော့စကားပြောတတ်တဲ့ဆိုရခြင်းအကြောင်းပြောတော့အဲ့ဒီမှာလေဘုန်းကြီးတို့ပြီးဒီမှာကြာပြီးဒီမှာသင်သေးတယ်သာသာအကုသိုလ်ကကုသိုလ်ပဲဖြစ်အကုသိုလ်ပဲဖြစ်ဖြစ်ကိုယ်တိုင်းလုပ်ရင်လည်းကုသိုလ်ရတယ်နော်ပြီးတော့သူများတိုက်တွန်းလို့လုပ်ရင်လည်းကုသိုလ်ရတယ်ပြီးတော့သူများလုပ်နေတာကိုဝမ်းမြောက်ဝမ်းသာဖြစ်ရင်လည်းကုသိုလ်ရဒါကြောင့်သာဓုသာဓုခေါ်တာဝမ်းမြောက်ဝမ်းသာပြသူများလုံတာသဘောတူရင်လည်းရနော်အဲဘုန်းကြီးတို့ကသူလုံနေတာသဘောတူနေသဘောကျနေတာကိုလည်းရအဲ့လိုမှတ်တာဝမ်းမြောက်ဝမ်းသာအတုခေါ်မှာမဟုတ်ဘူးအကုသိုလ်ပဲမှလည်းဒီတိုင်းပဲကိုယ်တိုင်တတ်ရင်လည်းပဲအကုသိုလ်ဖြစ်တယ်သူများခိုင်းလို့တတ်ရင်လည်းပဲအကုသိုလ်ဖြစ်တယ်နော်ပြီးတော့ခါကြတော့ဒီသူများတတ်နေတာကိုဝမ်းမြောက်ဝမ်းသာသွားအပင်းလည်းဝမ်းမြောက်ဝမ်းသာဖြစ်နေလည်းအကုသိုလ်တတ်တာနဲ့ကိုယ်တတ်တာနဲ့တူတူပဲသူများတတ်တာကိုသဘောတူရင်လည်းတူတူပဲဓမ္မဒါတွေကယရီပြိဓမာတွေသင်မထားတော့သူ့အတွက်ကကံကောင်းသွားတော့အညာသာတူကနေပြီးတော့ပြောဘူးတယ်မာစီဆာတို့ကြီးကမိန်တယ်ဓမ္မဒါတွေကယအလိုပေါ်တယ်သူမင်းတရားရတာမအရင်ဒီနေရာမှာတရားရမှာမဟုတ်အတာလည်းတစ်ခါတည်းခက်ကောင်းကောင်းဆိုပြီးအညာသာတယောက်ကခုံးကြီးကိုလျှောက်ဘူးလေဆိုမာစီဆာတို့ကမိန်တယ်ဓမ္မဒါတွေကအလိုဒီသစ္စာနိမမိကညာတရားရမအရင်ရမှာမဟုတ်ဘူးဆိုပြီးဒါကတော့ဘုန်းကြီးတို့စကားပြောမှုနဲ့ပတ်သက်တာပေါ့ဗျာဒါကြောင့်အကုသိုလ်မဖြစ်တဲ့ဤနဲ့ပြောရမယ်ပြောတဲ့အခါကုသိုလ်ဖြစ်အောင်ပြောထားမယ်ဖရာရှင်ကြတော့အဲ့လိုမျိုးပြောတတ်တယ်ပေါ့ဗျာဘုန်းကြီးတို့တွေလည်းဒါကိုအတူလိုက်ပြောတတ်ဖို့နောက်တစ်ခုပြောပါဦးမယ်တောင်ဗီလာဆရာတော်ပေါ့နော်ရွှေဦးမယ်တောင်ဗီလာဆရာတော်ကြီးကြောင့်တောင်ဗီလာဆရာတော်ကြီးကလည်းတာနာပိုင်းပေါ့ဒီခေတ်လို့ဆိုရင်တော့ဒီခုဗမောဆရာတော်ကြီးလို့ဟိုခေတ်ကတော့ဒီတဲ့တန်ဃာကဘောမင်းကဘောကြီးညိုတယ်မင်းကကြီးညိုတော့တာနာပိုင်းဖြစ်တဲ့သာသနာပိုင်းဖြစ်တဲ့ဆရာတော်ကြီးများကိုတချို့ဥပဒေတွေကင်းလွတ်ခွင့်ပြုထားတယ်ရှေ့တော့ကဘယ်လိုလဲဆိုတာမန်ပြင့်မှုတွေကျူးလွန်ခဲ့လို့ရှိရင်သူ့ရှင်မျိုးသားကြီးနဲ့ကြီးလို့ကျူးလွန်ခဲ့လို့ရှိရင်ပြင့်မှုကင်းလွတ်ခွင့်ရတာမန်ဟာမျိုးပေါ့တနေ့ကြတော့ဒီနန်းတွင်းထဲမှာဘယ်လိုဖြစ်နေလဲဆိုခိုးမှုတွေကတောင်းချမ်းနေတယ်ခိုးတာတွေမမိဘူးပေါ့နောက်တော့အရာရှိတွေမူးတွေမူးမတ်တွေကိုယ်တိုင်ဆင်းပြီးဖမ်းတဲ့ခါမှာတခိုးကမိတယ် ပစ္စည်းပစ္စည်းတွေခိုးတာပါကြီးရတာဟိုလိုကြီးတော့ပြင်းအပြင်းထန်ကြီးကြေးတော့ဟုတ်ပြင်းမှုကြီးတော့ဟုတ်ပုံမရပါဘူးအဲကြောင့်သူတို့ကအဲ့ဒီမှာတခိုးကလည်းလူလေလူပါခုနအကြောင်းအရာတွေသိတာလေမိတဲ့ခါကျဘာပြောလဲဟာကျွန်တော်မျိုးကတောင်ပီလာဆရာတို့ရဲ့တူပါလို့ပြောလိုက်တာအဲ့မှာတခိုးကမိပြီဘာလို့အောင်မှမသိဘူးအရေးယူတာခက်တာအဲ့တော့ဒီမူမတ်တရားဘာလို့ ਆ လဲဆိုတော့ဒါနာပင်ဆရာတော်ကြီးဒီခေါ်ဖမ်းပြီးခေါ်လာတာပေါ့ဗျာခေါ်လာတဲ့အခါကျတော့ဆရာတော်ကြီးလည်းရိမ့်မိပြီဒီချိန်မှာသူဒုက္ခပြတ်တော့အဲ့တော့မူမတ်တရားလာလျှောက်တာပေါ့ဗျာဆရာတော်ဗျာဒီတကဆရာတော်ရဲ့တူဟုတ်ပါသလားလို့မေးတယ်ဆရာတော်ကြီးမိုက်ဒုက္ခပြတ်တာလေမဟုတ်ဘူးပြောပြန်တယ်ဒီခေါ်ရေးယူခံမှာဟုတ်တယ်ပြောအောင်လည်းမဟုတ်ဘူးအဲ့တော့ဆရာတော်ကြီးကဘာပြောလဲဆိုတော့ဘာမိတ်လိုက်တယ်မင်းတို့ငါတူမဟုတ်ဘူးလို့ဘယ်သူပြောတယ်လဲလို့မေးကုန်ပြန်မေးတာဗျမဟုတ်ဘူးလည်းမဖြစ်ဟုတ်တယ်လို့လည်းမဖြစ်အမတ်တို့အမတ်ကြီးတို့ဒီပုဂ္ဂိုလ်ဘုန်းကြီးတူမဟုတ်ဘူးလို့ဘယ်သူပြောတယ်လဲလို့ပြောတာတပည့်တော်ပြောပါတယ်ဆိုတော့အဲ့တော့ဘယ်သူမှလည်းပြောအဲ့တော့အမတ်တရားဘာစဉ်းစားလာလဲဆိုတော့ဒါဆရာတော်ကြီးတူပဲဆိုပြီးတော့တာမန်ပြစ်မှုလည်းဖြစ်လို့ပါပဲလွတ်ပေးလိုက်တယ်ဟာတဲ့စကားပြောတာကတော့ဒါကျွမ်းကျင်လို့လိမ်မာဖို့ပန်းနောက်ဖို့လိုတယ်နော်အဲဘုန်းကြီးတို့မကျွမ်းကျင်ခြင်းကြောင့်တခါတလေအကုသိုလ်တွေဖြစ်တတ်ပါတယ်အခုဖရာကြတော့ခုနကအဖေမင်းသားတေချာစီမံထားတဲ့ဟာကိုလွတ်အောင်ခြေသွားတာဘုန်းကြီးအဲ့တော့ကောက်ချက်ချချင်တာပါဖရာရှိတာစကားပန်းပြောတဲ့နေရာပန်းနောက်မှုရှိတယ်ကျွမ်းကျင်မှုရှိတယ်ဘယ်သူမှမထိတ်ကပ်ဘူးလေအဆုံးဘယ်ဘက်ကမှအဆုံးမထွက်အောင်လည်းဖြေနိုင်တယ်အဲ့တော့ဒီမြတ်စွာဘုရားမြဲပြောတဲ့စကားလေးကိုဘုန်းကြီးတို့အမှတ်ထားနော်စကား6မျိုးထဲမှာဘာပဲပြောလဲမြတ်စွာဘုရားကဟုတ်မှန်ပဲအကျိုးရှိမယ်သူများမနစ်သက်ပြီမယ်လို့လည်းပြောပါတယ်အချက်သုံးချက်တည်းမနစ်သက်ပြီမယ်သဘောမကျဟုတ်မှန်တဲ့အတွက်အကျိုးရှိတဲ့အတွက်ပြောတယ်နောက်တစ်ချက်ကတော့ဟုတ်မှန်တဲ့အကျိုးရှိတယ်သူများနစ်သက်သဘောကျတဲ့စကားလည်းပြောတယ်နော်3ချက်တွဲထားဒီ2မျိုးပဲပြောတယ်ဒါလေးပဲမှတ်ထားနော်ဒီတော့မှာနော်ဘာဖြစ်လို့ဒီလိုပြောနိုင်တယ်လဲဆိုတမိတဉဏ်ရထားလို့ပြောနိုင်တယ်ဒီလိုမှတမိတဉဏ်ရထားလို့ဘလော့ခက်ခဲတဲ့แน่ๆတဲ့ပြဿနာတွေမေးမိလွယ်လွယ်ကူဖြေရှင်းနိုင်တယ်ဒီလိုမျိုးမှတ်ထားပါနော်ဒီတော့မြတ်စွာဘုရားအတူလိုက်ပြီးတော့မနေ့ကဘုန်းကြီးတို့မင်းငယ်ပါတယ်ဒီတပည့်3မျိုးပေါ့ตาတမိ3မျိုးမနေ့ကမှတ်မိသေးလားဟောနော်ဟောသာတာသာတာအနုသာတာတာနော်အတိဇာတာတာအဝါဇာတာတပည့်ပေါ့အနုဇာတာတပည့်အတိဇာတာတပည့်ဆရာအောက်အကျဉ်းသိက္ခာနေကြနေရင်ဒါအဝါဇာတာတပည့်ပေါ့ဆရာနောက်အတုလိုက်နေဆရာနဲ့တန်းတူကြီးလူဖြစ်နေတပည့်မျိုးအနုဇာတာတပည့်ပေါ့ဆရာထက်သားလွန်တဲ့တပည့်မျိုးဆိုရင်အတိဇာတာတပည့်ပေါ့အဲ့တော့ဘုန်းကြီးတို့ကဒီတပည့်၃မျိုးရှိတာထက်ကဆရာတဲ့ကြော်လွန်လုံနိုင်တော့အကောင်ဆုံးဆရာတဲ့မကြော်လွန်နေတိုင်းမှာဆရာလိုကျင့်နေအောင်တော့ကြိုးစားမယ်နော်ဆရာညွန်ကြားထားတဲ့အတိုင်းဘုရားညွန်ကြားထားတဲ့အတိုင်းကျင့်နေအောင်ကြိုးစားမယ်အဲ့လိုကျွန်းနဲ့ကျင့်နေအောင်ကြိုးစားရင်တော့ဒါဘုရားတပည့်အနုစာတာတပည့်ဖြစ်တာပေါ့ဗျာအဲ့ဒီလိုဖြစ်အောင်ကြိုးစားထုတ်နေရင်တတ်နိုင်တော့ပေါ့ဗျာအတိစာတာတပည့်ဖြစ်အောင်ကြိုးစားအထောက်အကူနော်ကောင်းတော့နော်အဲတော့မိဘတွေဆရာသမားတွေဆုပေးတာကြားဘူးလိုက်မယ်နော်အဲမိဘတွေသားလုံးနဲ့သားသမီးဆရာတွေသားလုံးနဲ့သားသမီးများဖြစ်ကြပါစေဒီနေရာမှာလည်းဆရာတွေသားလုံးနဲ့တပည့်များဖြစ်ကြပါစေကျင့်ကြံပါစေကျင့်ကြံနိုင်ပါစေ